Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါရှင်။ Washington မြို့တော် VOA American အတန်းကနေ2019ခုနှစ် January 13ရက်တောက်ကြနေနေ့နက်ခင်းအစီအစဉ်ကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိ line to meter 32.40.48 တို့ကနေဓာတ်ရိုက်ထုတ်လွှင့်နေပါတယ်ရှင်။ကျမအင်ဂျင်နိုင်ပ
ါမင်္ဂလာပါရှင်ကျမကခမျိုးတက်ပါဒီမနက်ခင်းသတင်းတွေကိုမနန္ဒာချန်နဲ့အတူကြင်ညာပေးပါပါအရွေးကောက်ခံသမ္မတဒေါ်နယ်ထရမ့်ကိုအပေးယူလုပ်ဖို့ကြိုးစားနေတဲ့နဲ့ရုရှားကအချက်လက်စုဆောင်းခဲ့တဲ့ဆိုရယ်ဆိုင်ရက်ဆန်တန်ထောက်တာကိုထောင်လိုင်းအဖွဲ့ကဖန်တီးခဲ့တာမဟုတ်ဘူးလို့ဒေါ်နယ်ထရမ့်ကိုညွှန်ကြားမှုဂျိမ်းစ်ကလပါကပြောကြားခဲ့ပါတယ်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကမွတ်စလင်ရိုဟင်ဂျာ6000ခွဲလောက်ထွက်ပြေးလာတဲ့ကိစ္စကိုစတင်ဆွေးနွေးဖို့အတွက်ဘင်္ဂလားဒေ့ရှ်နိုင်ငံရောက်နေတဲ့မြန်မာကိုယ်စားလှယ်ဖွဲ့ကကြက်သက်ပရင်းနေမှာပဲသဘောတူလိုက်ပါတယ်ဒီလိုထူးခြားတဲ့သတင်းလေးတွေကြားရမှာပါမအင်ဂျင
်ကောင်းပါပြီရှင်ကျမတို့အခုထုတ်လွှင့်နေတဲ့ရေဒီယိုအစီအစဉ်ကို VOA မြန်မာပိုင်းရဲ့ Facebook စာမျက်နှာမှာလည်းတိုက်ရိုက်နားဆင်နိုင်ကြပါတယ်သတင်းအစီအစဉ်အပြီးမှာနားဆင်ရမှာကတော့
I voted for the change that put the Army Field Manual in place as a member of Congress I understand that law very very quickly and
ဒါကတော့အမေရိကန်ရဲ့ CIA အကြီးအကဲဖြစ်လာမဲ့သူကအထက်လွှတ်တော်ကြားနာစစ်ဆေးမှုမှာပြောကြားသွားတာဖြစ်ပါတယ်။သတင်းအပြည့်စုံကိုတော့သတင်းအစီအစဉ်အပြီးမှာတင်ပြမှာပါရှင်။ဒါအပြင်ရှမ်းပြည်နယ်မြောက်ပိုင်းနန်းစံမြို့တဝိုက်မှာအစိုးရတပ်တွေနဲ့ TNLA တအောင်ပလောင်တပ်တွေတိုက်ပွဲပြင်းထန်နေတဲ့အကြောင်းနဲ့အဲ့ဒီရှမ်းပြည်နယ်မြောက်ပိုင်းကနောက်ပိုင်းအခြေအနေနောက်ဆုံးအခြေအနေတွေကိုလည်းတင်ပြပေးဖို့ရှိပါတယ်။ဒါအပြင်ကျန်းမာရေးကဏ္ဍနဲ့တိုင်းရင်းသတင်းလွှာစတဲ့အပတ်စဉ်ကဏ္ဍတွေကိုလည်းထုတ်လွှင့်မှာပါ။အခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုဒေါခင်မျိုးသက်နဲ့မတ်နန္ဒာချန်တို့ကပြောပြပါအောင်ရှင်။
အရွေးကောက်ခံသမ္မတဒေါ်နယ်ထရမ့်ကိုအပေးယူလုပ်ဖို့အတွက်ကြိုးစားတဲ့အနေနဲ့ရုရှားကအချက်လက်တွေကိုစုဆောင်းခဲ့တယ်ဆိုရယ်ဆရဆရန်ထောက်ထားကိုထောက်လိုင်းအဖွဲ့ကနေဖန်တီးခဲ့တာမဟုတ်ပါဘူးလို့အမျိုးသားထောက်လိုင်းအဖွဲ့ညွှန်ကြားမှု James Clapper က Mr. Trump ကိုပြောကြားခဲ့ပါတယ်။ဒီသတင်းပတ်အစောပိုင်းက BuzzFeed Online သတင်းစာမှာဒီအချက်လက်စုဆောင်းထားတာတွေကိုဖော်ပြခဲ့တာဖြစ်ပြီးဒီထဲမှာ Trump Moscow ကိုသွားလေတော့ကအထင်သေးစရာအပြုတ်မှုတွေနဲ့တူရုရှားအစိုးရက Trump ကိုနှစ်ပေါင်းများစွာပံ့ပိုးအကူအညီပေးမှုတွေနဲ့မွေးထားခဲ့တယ်လို့ဆက်ဆွဲထားတာတွေပါဝင်ပါတယ်။ထောက်လိုင်းအဖွဲ့ကဒီအချက်လက်တွေနဲ့ပတ်သက်ပြီးယုံကြည်ရမှုရှိမရှိအကဲဖြတ်တာတွေမလုပ်ခဲ့ဘူးလို့ရွေးကောက်ခံသမ္မတကိုပြောကြားခဲ့တဲ့အပြင်ဒီအချက်လက်တွေဟာထောက်လိုင်းရပ်ကွက်ကနေမီဒီယာကိုပေါက်ကြားခဲ့တယ်လို့သူမယုံကြည်ကြောင်းလဲ Mr. Trump ကိုအလေးထားပြောကြားခဲ့ကြောင်းMr. Clapper ရဲ့ဗုဒ္ဓဟူးနေ့ထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားတာပါမူဝါဒချမှတ်သူတွေနေနဲ့နိုင်ငံတော်လုံခြုံရေးကိုတက်ရောက်မှုရှိနိုင်တဲ့ကိစ္စရပ်တွေနဲ့ပတ်သက်ပြီးပြည့်ပြည့်စုံစုံနဲ့ကြေကြေပြန့်ပြန့်သိအောင်လုပ်ပေးရမှာကသူ့ရဲ့တာဝန်တဲကတည့်ရဖြစ်ပါတယ်လို့လည်း Mr. Clapper ကပြောပါတယ် Mr. Trump ကတော့လှုပ်ကြံထားတဲ့သတင်းမှားကိုတရားမဝင်ဖြန့်ဖြူးခဲ့တာအတွက် Clapper ကရှုံချခဲ့တယ်လို့သူ့ရဲ့ Twitter စာမျက်နှာမှာရေးပါတယ်လှုပ်ကြံထားတဲ့မဟုတ်မမှန်အချက်တွေမှတိတ်ကိုဆိုးွားတယ်လို့ဆိုပါတယ်အမေရိကန်သမ္မတရွေးကောက်ပွဲမှာရုရှားကနေဝင်နှောက်ခဲ့တဲ့ဆိုရယ်ဆွဆွဲချက်နဲ့ပတ်သက်တဲ့လက်ဝဲအချက်လက်တွေတောက်ကြနေနှောင်းပိုင်းမှာထရမ့်ကိုအစိုးရခံချိန်မှာစာမျက်နှာနှစ်မျက်နှာပါဒီအတိမပြည့်နိုင်တဲ့သတင်းနှစ်ချုပ်ကိုပါပေးခဲ့တာဖြစ်ပါတယ်။သမ္မတဘရက်အိုဘားမားကိုကြက်သပရင်းနဲ့အစိုးရခံတုံးကလည်းအလားတူအချက်လက်တွေကိုပဲပေးခဲ့တာပါ။
အမေရိကန်အစိုးရအဖွဲ့အစည်းမှာကာကွယ်ရေးဝန်ကြီးဌာနနဲ့ဗဟိုထောက်လှမ်းရေးအေဂျင်စီ CIA တို့ကိုဦးဆောင်ဖို့အတွက်ရွေးကောက်ခံသမ္မတဒေါ်နယ်ထရန့်ကနေရွေးချယ်ထားသူတွေဟာသမ္မတအသစ်ဖြစ်လာမဲ့ထရန့်နဲ့မတူပဲရုရှားအစိုးရကိုခက်တင်တင်ဆက်ဆံလို့တဲ့သဘောထားတွေကိုတာဝန်ခံအတည်ပြုဖို့ကြားနာတဲ့ကွန်ဂရက်လွှတ်တော်ရှေ့မှောက်မှာကြားသာပရင်းတွေကပြောကြားခဲ့ကြပါတယ်CIA ကိုဦးဆောင်မှုရထားခံရတဲ့ Republican အောက်လွှတ်တော်အမတ် Mike Pompeo က2016ခုနှစ် American သမ္မတရွေးကောက်ပွဲကိုရုရှားနိုင်ငံကနှောက်ယှက်ခဲ့တာဟာရုရှားအစိုးရရဲ့အစစ်မြင့်ခေါင်းဆောင်ပိုင်းကရန်လိုတဲ့လုပ်ရပ်ဖြစ်တယ်လို့ American အနေနဲ့ပြင်းပြင်းထန်ထန်တုံ့ပြန်သွားဖို့ကိုလည်းတောင်းဆိုခဲ့တာဖြစ်ပါတယ် American ရွေးကောက်ပွဲကာလအတွင်းရုရှားနိုင်ငံကအင်တာနက်တိုက်ခိုက်မှုကြောင့် Trump နဲ့ထောက်လှမ်းရေးအတိုင်းဝိုင်းကြားတင်မာမှုတွေပေါ်ပေါက်နေချိန်မှာပဲအထက်လွှတ်တော်ထောက်လှမ်းရေးဆိုင်ရာကော်မတီရှေ့မှောက်လွှတ်တော်အမတ် Pompeo ထွက်ဆိုခဲ့တာလည်းဖြစ်ပါတယ်။ Trump ကတော့ထောက်လှမ်းရေးအတိုင်းဝိုင်းကိုမကြာခဏဝေဖန်ပြောဆိုနေတာဖြစ်တယ်လို့ရုရှားအစိုးရနဲ့ပတ်သက်နေတယ်လို့ဆိုတဲ့အထောက်အထားတွေမပြနိုင်တဲ့ဆွဆွဲချက်သတင်းတွေကိုပေါက်ကြားခဲ့မှုမှာထောက်လှမ်းရေးအေဂျင်စီတွေတာဝန်ရှိတယ်လို့လည်းပြောဆိုထားတာဖြစ်ပါတယ်။
2016ခုနှစ်အမေရိကန်သမ္မတရွေးကောက်ပွဲနောက်ပိုင်းမှာအရွေးကောက်ခံသမ္မတဒေါ်နယ်ထရမ့်ကထိုင်ဝမ်သမ္မတဆိုင်ဝမ်တယ်လီဖုန်းနဲ့ဆက်သွယ်မှုကိုလက်ခံပြောကြားခဲ့တယ်လို့ကွန်မြူနတီပါတီဦးဆောင်တဲ့တရုတ်ပြည်သူသမ္မတနိုင်ငံနဲ့ပတ်သက်ပြီး1989ခုနှစ်ကအမေရိကန်အစိုးရအတိမတ်ပြုကြံ့သုံးခဲ့တဲ့ One China တရုတ်တနိုင်ငံနဲ့အဖြစ်သတ်မှတ်တဲ့မူဝါဒကိုဆက်လက်ပြီးကြံ့သုံးတယ်မတဲ့မေးခွန်းတွေထုတ်ခဲ့ပါတယ်။ဒီသတင်းပတ်ထဲမှာအမေရိကတိုက်အလဲပိုင်းနိုင်ငံများကိုအလဲရောက်လာတဲ့ဆိုင်ဟာတက်ဆက်စ်ပြည်နယ်ဟျူစတန်မြို့မှာခေတ္တဝင်ရောက်တုန်းအမေရိကန်အထက်လွှတ်တော်မှတက်ခရုစ်နဲ့တက်ဆက်စ်ပြည်နယ်အုပ်ချုပ်ရေးမှူးဂရက်အဘော့တိုနဲ့ပါတွေ့ဆုံခဲ့တာပါ။စထရာဖော့ထောက်လိုင်းအဖွဲ့ကအရှေ့အာရှဆိုင်ယာဆန်းစစ်လေလာသူဂျွန်မင်းနစ်ကတော့အခုလိုတွေ့ဆုံမှုကထူးခြားစေတာမဟုတ်ဘဲသူ့ရဲ့အလဲပတ်ခီးစဉ်ကိုယ်တိုင်ကိုယ်ကထူးခြားမှုပြနေတယ်လို့ဒါအမေရိကန်နဲ့တရုတ်တို့ကြားဆက်ဆံရေးနဲ့ပတ်သက်ပြီးပြန်လည်သုံးသပ်နေကြချိန်မှာဘာမှတဲတဲကွက်ကွက်မသိရသေးချိန်မှာအခုလိုလာရောက်တာမျိုးအနှောက်အယှက်ဖြစ်နိုင်တယ်လို့သုံးသပ်ပါတယ်။ဒါပေမဲ့လည်းအမျိုးသားဂျိုးစီဝါဆိုင်ယာဌာနကာကွယ်လေးလာမှုအကြီးအကဲဟယ်ရီကက်ဆင်နစ်ကတော့ဒီခီးစဉ်ဟာထရမ့်နဲ့တခြား Republican Party ဝင်တွေနဲ့ဆက်ဆံရအောင်လုပ်တဲ့သဘောမျိုးတိတ်ကိုထူးခြားတဲ့ခီးစဉ်ဖြစ်တယ်လို့သုံးသပ်ပါတယ်
American တရားရေးဌာနကစုံစမ်းစစ်ဆေးရေးအဖွဲ့အနေနဲ့နိုင်ငံခြားရေးဝန်ကြီးအောင် Hillary Clinton တာဝန်ထမ်းဆောင်စဉ်ကိုပိုင်အီးမေးလ်ဆာဗာအသုံးပြုမှုပေါ်စုံစမ်းစစ်ဆေးမှုကိုပြန်လည်သုံးသပ်သွားမယ်အကြောင်းကြားသပတေးနေ့မှာပြောဆိုလိုက်ပါတယ်ဝန်ကြီးဟောင်း Clinton ရဲ့အီးမေးလ်ကိစ္စဟာပြီးခဲ့တဲ့နှစ်ထဲသူရှုံးနိမ့်ခဲ့တဲ့သမ္မတရွေးကောက်ပွဲမဲဆွေစလုရှားမှုကာလမှာအငင်းပွားစရာဖြစ်ခဲ့ဆုံးကိစ္စတစ်ခုလည်းဖြစ်ခဲ့ပါဗျ။ American ပြည်ထောင်စုမှာပထမဆုံးအမျိုးသမီးသမ္မတဖြစ်လာဖို့ကြိုးပမ်းခဲ့သူလည်းဖြစ်2009ခုနှစ်ကနေ2013ခုနှစ်ထိ American ထိပ်တန်းသံတမန်တဦးလည်းဖြစ်ခဲ့တဲ့နိုင်ငံခြားရေးဝန်ကြီးဟောင်း Hillary Clinton ရဲ့ email ကိစ္စအပေါ်ပြည်ထောင်စုစုံစမ်းစစ်ဆေးရေး Bureau FBI ညွှန်ကြားရေးမှူး James Comey အနေနဲ့နှစ်နဲ့ချီဘလို့စုံစမ်းစစ်ဆေးခဲ့တယ်လဲဆိုတာကိုလေ့လာစစ်ဆေးမှာဖြစ်တဲ့အကြောင်းတရားရေးဌာနအရာရှိချုပ် Michael Horowitz ကပြောဆိုခဲ့ပါတယ် FBI ညွှန်ကြားရေးမှူးကိုမေးကတော့ဝင်းဂျီကလင်တန်အနေနဲ့ထိတ်တန့်လျှို့ဝှက်ချက်တွေကိုကိုပိုင်အီးမေးလ်ဆာဗာနဲ့အသုံးပြုခဲ့တာဟာတိတ်ကိုနမောနမဲနိုင်လွန်းတယ်လို့ပြောဆိုခဲ့ပေမဲ့ရာဇဝတ်ကြောင်းအရအေးအေးယူနိုင်လောက်တဲ့အမှားမျိုးတော့မလုပ်ခဲ့ဘူးလို့ရွေးကောက်ပွဲမတိုင်ခင်၄ရက်အလိုမှာပြောဆိုခဲ့တာဖြစ်ပါတယ်ဒါပေမဲ့လည်းနိုဝင်ဘာ၈ရက်ရွေးကောက်ပွဲနေ့မတိုင်ခင်ရက်ပိုင်းအလိုမှာပဲစုံစမ်းစစ်ဆေးမှုပြန်လုပ်ခဲ့ပြီးနှစ်ရက်အလိုကြတော့မှနောက်ထပ်အချက်လက်သစ်မတွေ့ရတဲ့အကြောင်းရွေးကောက်ပွဲဆိုင်ရာစုံစမ်းစစ်ဆေးသူတွေကိုထပ်မံပြောဆိုခဲ့ပါတယ
် VOA American တန်မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိလိုင်းဒိုမီတာ32 kHz 9325လိုင်းဒိုမီတာ40 kHz 9433ညလိုင်းဒိုမီတာ48 kHz 6185ဒုတိယနာရီဝက်မှာလိုင်းလံမီတာ190 kHz 1505တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
VOA American တန်ကမနေ့ခင်းသတင်းတွေကိုဆက်လက်ကြေညာနေပါတယ်လွန်ခဲ့တဲ့2လလောက်ကရခိုင်ပြည်နယ်မြောက်ပိုင်းမှာနေဆက်စခန်းတွေတိုက်ခိုက်ခံခဲ့ရတဲ့နောက်ပိုင်းဘင်္ဂလားဒေ့ရှ်ဖက်ကိုရိုဟင်ဂျာမွတ်စလင်6000ခွဲလောက်ထွက်ပြေးလာတယ်လို့ခန့်မှန်းနေကြပြီးဒီကိစ္စအတွက်စတင်ဆွေးနွေးဖို့ဘင်္ဂလားဒေ့ရှ်နိုင်ငံကိုရောက်နေတဲ့မြန်မာကိုယ်စားလှယ်ဖွဲ့ကကျက်တပရီနေမှာသဘောတူခဲ့တယ်လို့ Reuters သတင်းတပုတ်မှာဖော်ပြပါတယ်ဘင်္ဂလားဒေ့ရှ်ဖက်ကရောမြန်မာဘက်ကပါလက်မခံကြတဲ့အတွက်နိုင်ငံမဲ့ဖြစ်နေတဲ့ရိုဟင်ဂျာတွေနဲ့ပတ်သက်ပြီးနှစ်နိုင်ငံအစိုးရတို့ကြားအဆင်မပြေဖြစ်နေတာတွေကိုပြေလျော့စေဖို့အတွက်ရည်ရွယ်ပြီးမြန်မာနိုင်ငံတိုင်ပင်ခံပုဂ္ဂိုလ်ဒေါန်ဆန်းစုကြည်ကအထူးကိုယ်စားလှယ်အဖွဲ့ကိုဆက်လွတ်ခဲ့တာဖြစ်ပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံနဲ့ရောက်နေတဲ့မြန်မာနိုင်ငံသားတွေကိုပြန်ပြီးခေါ်ယူဖို့ဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ရှိခ်ဟာစီနာကမြန်မာဒုတိယနိုင်ငံခြားရေးဝန်ကြီးဦးကျော်တင်ကိုပို့တူဟူးနေမှာပြောကြားခဲ့တယ်လို့ဝန်ကြီးချုပ်ပြောခွင့်ရကပြောပါတယ်။မြန်မာနိုင်ငံခြားရေးဝန်ကြီးဌာနပြောခွင့်ရဒေါ်ယေးစုကတော့ပထမဆုံးနိုင်ငံသားဟုတ်မဟုတ်စစ်ဆေးတာနဲ့အချက်လက်မှန်မှန်မှန်စစ်စစ်တဲ့လုပ်ငန်းနဲ့ပတ်သက်ပြီးနိုင်ငံခြားဆွေးနွေးမယ်လို့ပြောပါတယ်။တကယ်လို့သူတို့ဟာမြန်မာနိုင်ငံဘက်ကလူဖြစ်တာကိုတွေ့ရင်သူတို့ကိုတင့်တော်တဲ့အချိန်ပြန်ပြီးပို့မယ်လို့ပြောပါတယ်။အရင်တုန်းကစစ်စစ်မှုတွေရမြန်မာနိုင်ငံကလာသူ2455ဦးပဲရှိတယ်လို့မြန်မာဘက်ကပြောပါတယ်။အခုဆွေးနွေးမှုဟာမကြာသေးခင်ကမှမောင်တော်ဒေသတက်စခန့်တွေတိုက်ခိုက်ခံရပြီးနောက်ပိုင်းဘင်္ဂလားဒေ့ရှ်ဖက်ထွက်ပြေးသူအရေးတွေကိုပဲဦးစားပေးဆွေးနွေးမှာဖြစ်ကြောင်းလည်းဒေါ်ဝေးစုကပြောပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံမှာလက်ရှိနေထိုင်တဲ့ရိုဟင်ဂျာက9သိန်းလောက်ထိရှိနေတာဖြစ်ပြီးဒီကိစ္စကနှစ်နိုင်ငံကြားဆက်ဆံရေးမှာအဖူးထစ်ဖြစ်နေတာမို့အခုလိုဆွေးနွေးဖို့အတွက်သဘောတူညီမှုရတာဟာထူးခြားတဲ့အမှတ်တမ်းတစ်ခုလည်းဖြစ်ပါတယ်။
မြန်မာနိုင်ငံမှာရတအစိုးရတက်လာပြီမဲ့လူခွင့်ရေးချုပ်ဖောက်မှုပြဿနာတွေရှိနေစေဖြစ်တဲ့အကြောင်းနိုင်ငံတကာလူခွင့်ရေးလှုပ်ရှားမှုအဖွဲ့တစ်ခုဖြစ်တဲ့ Human Rights Watch ကကြာသပတေးနေ့မှာထုတ်ပြန်လိုက်တဲ့အစီရင်ခံစာချက်မှာဖော်ပြထားပါတယ်။မြန်မာစစ်တပ်နဲ့တိုင်းရင်းသားလက်နက်ကိုင်တွေကြားတိုက်ပွဲတွေကြောင်းဒေသခံထောင်ထဲချီအိုးအိမ်ဆုံးခွာထွက်ပြေးကြရတယ်လို့မတရားတပ်ဖြတ်တာနှိပ်စက်တာလိမ်ပိုင်းဆိုင်ရာအနိုင်ကျင့်တာတွေအပါအဝင်ဆိုးဝါးတဲ့လူခွင့်ရေးချုပ်ဖောက်မှုတွေရှိခဲ့ကြောင်းပြောဆိုထားပါတယ်။အစိုးရကငြိမ်းချမ်းရေးဆွေးနွေးပွဲတွေကျင်းပနေတဲ့တစ်ချိန်တည်းမှာလက်နက်ကိုင်ပဋိပက္ခတွေဖြစ်ပွားနေတာကိုလည်းထောက်ပြထားပါတယ်။ ရခိုင်ပြည်နယ်မောင်နှွမ်းမြို့နယ်ကနေကြားဆောင်တပ်ဖွဲ့ရဲ့စခန်းတွေကိုအောက်တိုဘာလ9ရက်နေ့ကရိုဟင်ဂျာစစ်သွေးကြွတွေရဲ့တိုက်ခိုက်မှုနောက်ပိုင်းလုံခြုံရေးတပ်ဖွဲ့ရဲ့နယ်မြေရှင်းလင်းတဲ့စစ်ဆင်ရေးအတွင်းမှာရိုဟင်ဂျာရွာသားတွေပေါ်ဆိုးဝါးတဲ့လူခွင့်ရေချိုးဖောက်မှုတွေရှိခဲ့တယ်လို့လည်းအစီရင်ခံစာကဖော်ပြထားပါတယ်။တစ်ချိန်တည်းမှာပဲနိုင်ငံတကာလူခွင့်ရေလှုပ်ရှားမှုနောက်အဖွဲ့တစ်ခုဖြစ်တဲ့ Amnesty International ကလည်းမြန်မာအာဏာပိုင်တွေရဲ့နယ်မြေရှင်းလင်းတဲ့စစ်ဆင်ရေးအတွင်း2016အောက်တိုဘာလဆန်းကစလို့ရာနဲ့ချီတဲ့ရိုဟင်ဂျာတွေထိမ့်သိမ်းခံနေရတဲ့အပေါ်စိုးရိမ်ကြောင်းနဲ့ချုံနှောင်ထားစဉ်စစ်စေးမင်းမြန်ရေးသေဆုံးခဲ့ရသူတွေလည်းရှိတယ်လို့မနေ့ကြာတာပရင်းနေ့ကထုတ်ပြန်တဲ့အစီရင်ခံစာမှာဖော်ပြထားပါတယ်။နိုင်ငံတကာကအတိအမှတ်ပြုထားတဲ့စံနှုန်းတွေနဲ့အညီအေးအေးယူဆောင်ရွက်ခြင်းမရှိဘဲဖမ်းဆီးချုံနှောင်ထားသူတွေအားလုံးကိုချက်ချင်းပြန်လွှတ်ပေးဖို့နဲ့ဒီကိစ္စတွေအတွက်လွတ်လပ်ပြီးဗလိုက်မှုကင်းတဲ့စုံစမ်းစစ်ဆေးအေးအေးယူမှုတွေလှုံ့ဆော်ဖို့ကိုလည်းမြန်မာအာဏာပိုင်တွေကိုတောင်းဆိုခဲ့ပါတယ်။
Direct from Washington, the voice of America,
VOA. ဒါကတော့သတင်းတွေကိုဒေါက်ခင်မြတ်တဲ့မနနာချန်တို့ကပြောပြခဲ့ပါပါရှင်။နောက်ပိုင်းမှာလည်းပฏิပခရီဖြစ်နေတဲ့ရှမ်းပြည်နယ်မြောက်ပိုင်းတရုတ်နယ်စပ်ကကုန်းတွေတွေရဲ့အခြေအနေကိုပြောပြအောင်ပါပါ။အခုတော့နိုင်ငံတကာသတင်းလှော်တွေကိုတင်ဆက်ပါပါရှင်။American ဘ ਹੁ ထောင်လည်ရေးဌာန CIA အကြီးအကဲသည့်အဖြစ်ရွေးချယ်ထားတဲ့အောက်လွှတ်တော်အမတ် Mike Pompeo ကပြင်းထန်တဲ့နှိမ်ပယ်နှိပ်စက်မှုတွေကိုလုံးဝမဟုတ်ဘူးလို့ပြောကြားလိုက်ပါတယ်။ American သမ္မတအသစ်ဖြစ်လာတော့မယ့် Donald Trump ကရွေးချယ်ထားတဲ့ Mr. Pompeo ကို CIA အကြီးအကဲခန့်အပ်သင့်မသင့်အထက်လွှတ်တော်ထောင်လည်ရေးကော်မတီကြားနာပွဲမှာလဲဒီရုရှားနိုင်ငံဘက်ကရန်လိုတဲ့လုပ်ရက်တွေအပါအဝင်အမေရိကန်ရင်ဆိုင်နေရတဲ့စိန်ခေါ်မှုတွေကို CIA ညွှန်ကြားရေးမှုဖြစ်လာခဲ့ရင်သူဘလို့ကင်တွယ်မလဲဆိုတာကိုလည်းဖြေကြားခဲ့ပါတယ်။မတ်စုမြတ်မွန်ကအပြည့်အစုံကိုဆက်ပြီးပြောပြမှာပါရှင်
။အထက်လွှတ်တော်ထောင်လိုင်းရေးကော်မတီကြားနာပွဲမှာ CIA ညွှန်ကြားရေးမှုခန့်ဖို့ရာထားခံရတဲ့ Kansas ပြည်နယ်အောက်လွှတ်တော်အမတ် Mike Pompeo ကအမေရိကန်ပြည်ထောင်စုဟာလက်ရှိသမိုင်းမှာအခက်အခဲအရှုပ်ထွေးဆုံးစိန်ခေါ်မှုတွေကိုရင်ဆိုင်နေရတယ်လို့အထက်လွှတ်တော်ထောင်လှည့်ရေးကော်မတီကြားနာပွဲမှာအခုလိုပြောကြားခဲ့ပါတယ
်။ ISIS remains a resilient movement that still controls major urban centers throughout the Middle East. We must ensure that they and those they inspire cannot
ရှေ့လပိုင်းဒေသတစ်လျှောက်ကအဓိကမြို့ပြကြီးတွေကို IS စစ်သွေးကြွားတွေကဆက်ပြီးကြမ်းကြမ်းခံထိမ့်ချုပ်ထားဆဲဖြစ်ပါတယ်။သူတို့နဲ့သူတို့ကိုအားကြသူတွေအနေနဲ့ဒီတဲ့ပို့ပြီးမချက်ထွင်နိုင်အောင်အပြစ်မဲ့တဲ့သူတွေကိုမဆက်ဖြတ်နိုင်အောင်ကျွန်တော်တို့အသေးချလို့ပို့လို့ပါတယ်စီရမှာဖြစ်နေတဲ့ပြည်ပခတ်တွေကတော့21ရာစုမှာလူသားတွေအဆိုးရွားဆုံးခံစားနေရတဲ့ဘေးဆိုးကြီးဖြစ်ပါတယ်ဒီစစ်ပွဲကြောင့်အဆုံးရောက်ကွာရနဲ့ဂိုင်းဂနာကွဲပြားမှုတွေမြင့်တက်လာခဲ့သလိုဒေသတစ်ခုလုံးကနေဥရောပကိုသာမကတစ်ကမ္ဘာလုံးအထိမတိမငိမ့်တွေဖြစ်အောင်ဖန်တီးနေပါတယ်ထိုင်းလန်ကြောက်ရွံ့အောင်အဆိုးရကိုယ်တိုင်လုပ်နေတဲ့အထက်မှာအဆိုးဆုံးဖြစ်တဲ့အီရန်နိုင်ငံကလည်းအရှိလက်ပိုင်းဒေသဖြစ်လို့ဖြစ်စီးလုပ်နေတာတွေ့ရပါတယ်ရုရှားကတော့သူ့ရဲ့ရန်လိုတဲ့လူရက်ကိုပူပြီးရဲရဲတင်းတင်းလှုပ်လာပြီးယူကရိန်းကိုဝင်ကျူကျော်တယ်။ဥရောပကိုလည်းချင်းချောင်းနေပြီး IS ကိုချေမှုနိုင်ဖို့အတွက်လုံးဝကူညီဆောင်ရွက်ခြင်းမရှိပါဘူး။တရုတ်နိုင်ငံကလည်းသူ့ရဲ့စီးရေးစီးပွားရေးချက်ထွင်နေပါတယ်။အရှင်းနဲ့တောင်အာရှပင်လယ်ထဲမှာနယ်မြေချက်ထွင်မှုတွေအွန်လိုင်းပေါ်မှာလှုပ်ရှားမှုတွေကတကက်တင်းမာမှုတွေကိုဖန်တီးနေပါတယ်။မြောက်ကိုရီးယားနိုင်ငံကလည်းသူ့ရဲ့နျူကလ িয়ার နဲ့ပက်ထရင်တက်မစ္စိုင်းဒုံးကြီးစွန့်ရီစွန့်ရီရှိမြင့်တင်နေပါတယ်။
အကြမ်းဖက်သမားတွေကိုငွေကြေးထောက်ပံ့နေသူတွေ၊ရာဇဝတ်မှုကျူးလွန်သူတွေကိုဖော်ထုတ်တဲ့နေရာမျိုး၊လက်နက်မပြတ်ပွားအောင်ဆောင်ရွက်မှုမျိုး၊တိုက်ခိုက်မှုတွေကိုကြိုတင်ကာကွယ်တဲ့နေရာမျိုးတွေမှာထောက်လှမ်းရေးအချက်တွေဟာအရေးကြီးကြောင်းနဲ့အမေရိကန်လုံခြုံဖို့အတွက်နိုင်ငံခြားအစိုးရတွေရဲ့ထောက်လှမ်းရေးဆိုင်ရာအကူအညီတွေကလည်းအရေးကြီးတယ်လို့မစ္စတာပွန်ပေယိုကပြောကြားခဲ့ပါတယ်။ထောက်လှမ်းရေးအချက်တွေရရှိနိုင်ဖို့စစ်မြေပြင်လက်ဆွဲဥပဒေထဲမှာမပါတဲ့ပြင်းထန်တဲ့နှီးတွေတုံးပြီးတော့စစ်ကြောရေးလှုပ်ဖို့သမ္မတကအမိန့်ပေးလာခဲ့ရင်ရော CIA အနေနဲ့လိုက်နာမှာလားလို့ကြားနာပွဲမှာကယ်လီဖိုးနီးယားအထက်လွှတ်တော်အမတ် Dianne Feinstein ကမေးတဲ့အခါမှာ Mr. Pompeo က
Senator, absolutely not. Moreover, I can't imagine that I would be asked that by the president-elect or then president. But it's, I'm very clear. I voted for the change that put
လုံးဝမလိုက်နာနိုင်ပါဘူး။အဲ့ဒီချိန်မှာသမ္မတဖြစ်နေမဲ့သူကလည်းဒီလိုလှုပ်ခိုင်းလိမ့်မယ်လို့ကျွန်တော်တွေးကြည့်လို့မရပါဘူး။သေးကြတာကတော့အောက်လွှတ်တော်အမတ်တယောက်အနေနဲ့စစ်မြေပြင်လက်ဆွဲဥပဒေကိုပြင်ဆင်ဖို့ကျွန်တော်ကိုယ်တိုင်မဲပေးထောက်ခံခဲ့တာပါအဲ့ဒီဥပဒေအကြောင်းကျွန်တော်ကောင်းကောင်းနားလည်ပါတယ်တကယ်လို့ပြင်ဆင်မှုတွေလုပ်မယ်ဆိုရင်လည်းလုပ်ရမယ့်နည်းအတိုင်းလွှတ်တော်ရဲ့ထောက်ခံမှုရမှသမ္မတလက်မှတ်ထိုးရမယ်ဆိုတာကိုကျွန်တော်ကောင်းကောင်းနားလည်သဘောပေါက်ပါတယ်စစ်မြေပြင်လက်ဆွဲဥပဒေထဲမှာပါတဲ့အချက်တွေကိုအပြည့်အဝလေ့စားပါတယ်ကာကွယ်ရေးဌာနထဲမှာရော CIA ထဲမှာပါညှင်းပန်းနှိမ့်ဆက်မှုနဲ့ပတ်သက်လို့ကန့်သတ်ချက်တွေရှိတယ်ဆိုတာသံသယရှိကြမလို့ပါဘူး ကျွန်တော်အနေနဲ့ဥပဒေအတိုင်းအမြဲလိုက်နာမှာဖြစ်ပါတယ
်။အမေရိကန်သမ္မတရွေးကောက်ပွဲမှာအွန်လိုင်းကနေရုရှားဝင်ရောက်နှောက်ယှက်ခဲ့တဲ့ဆိုတဲ့အချက်ကလည်းရှင်းပါတယ်လို့မစ္စတာပွန်ပီယိုကပြောပါတယ်။အမေရိကန်နိုင်ငံရဲ့လုံခြုံရေးကိုထိခိုက်နိုင်အောင်လို့ရုရှားကလုပ်နေတာတွေရပ်သွားအောင်ဘယ်လိုလုပ်မလဲလို့ကြားနာပွဲမှာအရီဇိုနာပြည်နယ်အထက်လွှတ်တော်အမတ်ဂျွန်မက်ကင်းကမေးခဲ့တာမှာတော့ CIA အကြီးအကဲအဖြစ်ရထားခံရသူမိုက်ပွန်ပီယိုက
But I can tell you it is going to require an incredibly robust American response, a response that is a security-related response, that is, we have to get better at defending against these, and then a response
American in a single khaima pya da de tung pyan mu lut pho lo ba lai me lung nyoe bai na sain de tung pyan mu lut tan de atu chin lo a ni na ka kwe bai go pu pi American body lo lut ya myo chu lon ya su ri go tung pyan ya ma baဘယ်လိုပုံစံဘလောက်ပြင်းထန်တဲ့တုံ့ပြန်မှုမျိုးလုပ်မလဲဆိုတာကတော့ CIA ထောက်လှမ်းရေးတယောက်အနေနဲ့ကျွန်တော်မှလုပ်ပိုင်ခွင့်မရှိပါဘူး။လွှတ်တော်အမတ်တွေကဆုံးဖြတ်မှာပါ။ဒါပေမဲ့ဘယ်နေရာမှာဘာဖြစ်ခဲ့တယ်လဲဆိုတာကိုထက်ထက်ဝင်ဝင်နားလည်အောင်အချက်အလက်တွေပေးဖို့ကကျွန်တော်ရဲ့အဓိကတာဝန်လို့ထင်ပါတယ
်။ CIA ထောက်လှမ်းရေးအကြီးအကဲအဖြစ်ခန့်အပ်ဖို့ Donald Trump ရွေးချယ်ထားတဲ့အောက်လွှတ်တော်အမတ် Mike Pompeo ကအချက်လွှတ်တော်ထောက်လှမ်းရေးကော်မတီမှာလွှတ်တော်အမတ်တွေရဲ့မေးခွန်းတွေကိုဖြေကြားခဲ့တာဖြစ်ပါတယ်။ကာကွယ်ရေးဝန်ကြီးခန့်ဖို့ရထားခံရတဲ့ကျယ်လေးပွင့်ဗိုလ်ချုပ်ကြီးဟောင်း James Mattis ကိုလည်းခန့်အပ်တဲ့မတဲ့အခြားသောပြည်နေတုန်းကပဲအထက်လွှတ်တော်လက်နက်ကိုင်တပ်များကော်မတီမှစစ်ဆေးချနာခဲ့ပါတယ်။ American လုံခြုံရေးအတွက်အဓိကအန္တရာယ်ရှိတဲ့စရစ်မှာရုရှားကိုထည့်သွင်းထားကြောင်းနဲ့ရုရှားနဲ့ထိတွေ့ဆက်ဆံဖို့လိုလားကြောင်း Mr. Mattis ကကြားနာပွဲမှာပြောကြားသွားခဲ့ပါတယ်ရှင်
။မဆုမြတ်မမရှင်ဆက်လက်ပြီးတော့တူရကီနိုင်ငံမှာနှစ်တစ်ကူနေကဖြစ်ခဲ့တဲ့အကြမ်းဖက်တိုက်ခိုက်မှုရဲ့နောက်ဆုံးအခြေအနေကိုပြောပြမှာပါ။ Istanbul မြို့ night club တစ်ခုတိုက်ခိုက်ခံရမှုမှာလူပေါင်း39ဦးသေဆုံးခဲ့ရပါတယ်။အဲ့ဒီအကြမ်းဖက်တိုက်ခိုက်မှုမှာတနက်သမားကလည်းထွက်ပြေးလွတ်မြောက်နေသေးတဲ့အပြင်တူရကီနိုင်ငံအပေါ် IS တွေရဲ့ချင်းချောက်မှုနဲ့ပတ်သက်လို့စိုးရိမ်မှုတွေကလည်းကြီးထွားလာနေပါတယ်။ Istanbul မြို့ကနေ VOA သတင်းတောက် Dorin Jones သတင်းပေးပို့ထားတာကိုရှားဖောင်ကပြောပြမှာပါရှင်။
တူရကီနိုင်ငံဟာဝမ်းနည်းကြေကွဲမှုတွေနဲ့ကြုံတွေ့ရတဲ့တိုင်းပြည်တစ်ခုအနေနဲ့စည်းလုံးညီညွတ်မှုရှိရမယ့်အစားဒီဖြစ်ခဲ့တဲ့ပြစ်ခတ်တိုက်ခိုက်မှုဟာလူမှုအတိုင်းအဝိုင်းကိုပိုလို့တောင်တွေးကွဲစရာဖြစ်ခဲ့ပါတယ်။အဲ့ဒီပြစ်ခတ်တိုက်ခိုက်မှုကိုထောက်ခံတဲ့အကြောင်းတွေကိုလူမှုကွန်ရက်ပေါ်မှာတွေ့နေရတယ်လို့အစ္စလာမ်တွေကိုစန့်ကျင်တဲ့သူတွေဟာထိုက်တန်တဲ့အကျိုးကိုပြန်ပြီးရခဲ့ကြတာပဲလို့လည်းဆိုကြပါတယ်။တူရကီနိုင်ငံဟာအရင်တုန်းကလိုတူရကီမဟုတ်တော့ပဲဘာသာရေးကြောင့်အလုံးကဒူးထောက်သွားစေရမယ့်အခြေအနေကိုပြသလိုက်တဲ့ဆိုတာဒီတိုက်ခိုက်မှုကသတင်းစကားပါလိုက်ခြင်းပဲဖြစ်တယ်လို့ဘာသာရေးဆိုင်ရာကျွမ်းကျင်ပညာရှင်တူကဆိုပါတယ်ဒီတိုက်ခိုက်မှုဟာစိုးရိမ်စရာဖြစ်နေတဲ့တင်းမာမှုအခြေအနေကိုပိုးပြီးဆိုးဝါးသွားစေတယ်လို့တူရကီနိုင်ငံဆိုင်ရာအရှေ့လေပိုင်းဒေသကိုစောင့်ကြည့်လစ်လာရေးသားတင်ပြတဲ့ AI Monitor အဖွဲ့ရဲ့နိုင်ငံရေးဆောင်ပါရှင်ဆမ်မြတ်ဒေ့စ်ကပြောပါတယ်
There were those who gloated over this attack, in fact, and who seemed to celebrate it rather than
the tragedy that had happened. The Russian army had been killed by the Ukrainian army. One of the Ukrainian army had been killed by the Ukrainian army. The Ukrainian army had been killed by the Ukrainian army. The Ukrainian army had been killed by the Ukrainian army. The Ukrainian army had been killed by the Ukrainian army. The Ukrainian army had been killed by the Ukrainian army. The Ukrainian army had been killed by the Ukrainian army. The Ukrainian army had been killed by the Ukrainian army. The Ukrainian army had been killed by the Ukrainian army. The Ukrainian army had been killed by the Ukrainian army. The Ukrainian army had been killed by the Ukrainian army. The Ukrainian army had been killed by the Ukrainian army. The Ukrainian army had been killed by the Ukrainian army. The Ukrainian army had been killed by the Ukrainian army. The Ukrainian army had been killed by the Ukrainian army. The Ukrainian army had been killed by the Ukrainian army. The Ukrainian army အဲ့ဒီအချိန်တုန်းကအစိုးရနဲ့သမ္မတတို့ရဲ့ချင်းကပ်ပုံကင်တွေဖြစ်ရှင်းနည်းတွေဟာတစည်းတလုံးနဲ့ရှိရမယ့်အစားပိုးလို့တောင်သဘောထားကွဲပြားမှုတွေဖြစ်ခဲ့ပါတယ်
။တွေးကွဲအောင်လှုပ်ဆော်ပေးတဲ့အကြောင်းအရာတွေလို့ပြောရမယ်လူမှုကွန်ရက်ပေါ်မှာဖော်ပြကြတဲ့အဲ့ဒီအကြောင်းအရာတွေကိုအေးအေးယူလှုပ်ဆောင်နေတယ်လို့တော့တာဝန်ရှိသူတွေကပြောပါတယ်။စီးရီးယားစစ်အစိုးရကိုဖျောက်ချခြင်းနဲ့တူရကီနိုင်ငံအတွက်ဂျေဟဘာသာရေးစစ်ပွဲဆင်နွှဲမှုအစွန်းရောက်အဖွဲ့တွေရဲ့တိုက်ခိုက်မှုဟာတစုံတရာတက်ရောက်မှုတွေရှိတယ်လို့မြင်တဲ့အတွက်အစ္စလာမစ်အယူဝါဒနဲ့အမြင့်တွဲနေတဲ့အစိုးရရောသမ္မတရောဟာဂျေဟဘာသာရေးစစ်ပွဲဆင်နွှဲမှုအစွန်းရောက်အဖွဲ့တွေရဲ့ချင်းချောက်မှုတွေကိုလစ်လျူရှုခဲ့ကြပါတယ်။နိုင်ကလပ်တိုက်ခိုက်ခံရမှုနဲ့ပတ်သက်လို့အစိုးရကအနေချင်းလောက်သာပြောဆိုခဲ့ပါတယ်။သူရဲ့အစိုးရဟာ IS တွေကိုမဖြိုခွင်းနိုင်ခဲ့ဘူးဆိုတဲ့ဝေဖန်ပြောဆိုမှုတွေကိုလည်းသမ္မတရီဇစ်တာယီအာဒိုဝန်ကပယ်ချခဲ့တယ်လို့ IS တွေကိုတိုက်ခိုက်တဲ့နေရာမှာကဘာပေါ်မှာတူရကီလောက်ဘသူမှတိုက်ခိုက်တာမရှိဘူးလို့လည်းပြောကြားခဲ့ပါတယ်။တူရကီနိုင်ငံဟာမကြုံစဘူး IS တွေရဲ့အန္တရာယ်တွေနဲ့ရင်ဆိုင်နေရတယ်လို့ Ankara အခြေစိုက်တူရကီဘာသာစကားနဲ့ယဉ်ကျေးမှုဆိုင်ရာလစ်လာတဲ့ 21st Century Turkey Institute အဖွဲ့ရဲ့အကြီးအကဲ Heldon Somalstar ကပြောပါတယ်။
There is strong power base within Turkish society. Millions of people.
Turki lumu zaiwan အတွင်းမှာအစွန်းရောက်ယူဝါဒကိုအခိုင်အမာလက်ခံထားရတဲ့လူတွေသန်းသန်းချီရှိပါတယ်။ စစ်တမ်းကောက်ခံမှုတချို့မှာဆိုရင်ဥပမာအဖြစ်အမေရိကန်ပြည်ထောင်စုကသုရေသနဖြူအဖွဲ့ရဲ့စစ်တမ်းကောက်ယူမှုအရတူရကီလူသိုင်းဝိုင်းအတွင်းမှာ IS ကိုလက်ခံတဲ့လူပေါင်း၈၀၀ခန့်လုံးရှိတယ်လို့ဆိုပါတယ်။ဒါဟာတူရကီနိုင်ငံမှာ IS ကိုလက်ခံတဲ့လူ၆သန်းလောက်ရှိရဲဆိုတဲ့သဘောဖြစ်ပါတယ်။တူရကီလူအဖွဲ့စည်းမှာအစွန်ရောက်တဲ့အယူဝါဒရှိတဲ့အဖွဲ့တွေကိုတွေ့လည်နေရပါတယ်။ရေဒီယိုနားထောင်ရင်ပဲဖြစ်ဖြစ်ရုပ်မြင်သံကြားကြည့်ရင်ပဲဖြစ်ဖြစ်ဒါမျိုးတွေတွေ့နေရပါတယ်။
တိုင်းပြည်တွင်းမှာ IS တွေကိုဖြိုခွင်းဖို့အစိုးရကကတိကဝတ်ပြုခဲ့ပြီးလူပေါင်းဒါဇင်နဲ့ချီဖမ်းဆီးထိန်းသိမ်းခဲ့ရပေမဲ့တိုက်ခိုက်မှုကျူးလွန်ခဲ့တဲ့တနတ်သမားကတော့လွတ်မြောက်နေဆဲဖြစ်ပါတယ်။ IS တွေကိုဖြိုခွင်းရမှာအားနည်းချက်တွေရှိနေတယ်လို့ဥရောပမှာရှိတဲ့ Carnegie Institute အပညာရှင်လေလာသုံးသက်သူစင်နာဦးဂါကပြောပါတယ်။ဂျီဟာဘာသာရေးစစ်ပွဲဆင်နွှဲဖို့အစွန်းရောက်အဖွဲ့ဟာသူတို့ကိုထောက်ခံတဲ့တူရကီလူမျိုးတွေကိုတူရကီနိုင်ငံကိုပဲပြစ်မှတ်ထားကြဖို့တောင်းဆိုနေချိန်မှာပဲတူရကီအစိုးရဟာဆီးရီးယားနိုင်ငံမှာရှိတဲ့ IS တွေကိုတိုက်ခိုက်ချေမှုန်းဖို့ပြင်ဆင်လှုပ်ဆောင်တဲ့အနေနဲ့တူရကီစစ်တပ်ကိုပြင်ဆင်တိုးချက်လှုပ်ဆောင်နေပါတယ်ရှင်
။ရှားဖောင်ပါရှင်။တောက်ကြနေနေခင် VOE မြန်မာပိုင်းစီစဉ်ကိုဆက်လက်ထုတ်လွှင့်နေပါတယ်။အခုတော့ရှမ်းပြည်နယ်မြောက်ပိုင်းကသတင်းတွေကိုတင်ဆက်မှာပါ။ရှမ်းပြည်နယ်မြောက်ပိုင်းနန်းစံမြို့နားတဝိုက်မှာအစိုးရတပ်တွေကတအောင်းပလောင် TNL တပ်တွေကိုဇန်နဝါရီလ12ရက်ကြာသာပတိနေ့ညနေပိုင်းမှာလေကြောင်းကနေတိုက်ခိုက်မှုတွေရှိခဲ့တဲ့အကြောင်းဆက်သွယ်စုံစမ်းထားတဲ့ကိုညံဝင်းအောင်ကပြောပြမှာပါရှင်
။ပလောင်ကိုပိုင်အုတ်ချုပ်ခွင့်ရဒေသဖြစ်တဲ့ရှမ်းပြည်မြောက်ပိုင်းနန်းစံမြို့နားကဆန်ငန်ရွာအနီးဒေသမှာအစိုးရတပ်တွေက TNL တပ်တွေကိုရဟတ်ရင်နှစီနဲ့ကြာသာပတိညနေပိုင်းမှာဘုံကျဲတိုက်ခိုက်ခဲ့တယ်လို့ TNL ဘက်ကပြောပါတယ်ဇန်နဝါရီ12ရက်နေ့ဟာ54နှစ်မြောက်တအောင်းအမျိုးသားတော်လှန်ရေးနေ့အခမ်းအနားကျင်းပခဲ့ခြင်းနဲ့လည်းတိုက်ဆိုင်နေပါတယ်အစိုးရတပ်ကလေကြောင်းထိုးစစ်ဆင်တိုက်ခိုက်မှုနဲ့ပတ်သက်လို့ TNL တပ်မှူးဘုံမူကြီးတာဖုံးကျော်ကအခုလိုပြောပါတယ
်ဒီနေ့တိုက်ပွဲတော်တော်ပြင်းနေအခုကျွန်တော်တို့ Husky နဲ့လာပြင်းနေတယ်ကျွန်တော်တို့ပွဲလုပ်တဲ့နေရာ Husky နဲ့လာပြင်းနေတယ်ကျွန်တော်တို့ကတော်လှန်ရေးအခမ်းအနားကျွန်တော်ကျင်းပတာပါကျွန်တော်တို့ဒီနမ်ဆာမြို့နယ်မန်တုံမြို့နယ်တခြားလုံးကိုလက်နက်ကြီးတွေတောက်လျှောက်ထုနေတယ်လက်နက်ကြီးတွေကဒီနေ့အတွင်းကိုလက်နက်ကြီးအလုံးတရာကျော်သွားပါပြီတိုက်ပွဲတွေကလည်းတော်တော်ပြင်းပါတယ်နမ်ဆာမြို့နယ်ဤတော့ဝိုက်ပြီးတော့နမ်ဆာမြို့နယ်တွေကဒီကျွန်တော်တို့ဟိုလာရွာတို့ပြီးတော့ဆန်ငန်းရွာတို့မှာတိုက်ပွဲတော်တော်ပြင်းပါတယ
်ဒီရက်ပိုင်းအတွင်းနမ်ဆာနဲ့မန်တုံမြို့နယ်တဝိုက်က TNL တပ်တွေရှိနိုင်မဲ့နေရာတွေကိုအစိုးရတပ်တွေကလက်နက်ကြီးတွေနဲ့ပစ်ခတ်တိုက်ခတ်ခဲ့တယ်လို့ဘုံမူကြီးတာဖုံးကျော်ကပြောပါတယ
်။အခုကကျွန်တော်တို့တပ်ဖွဲ့တွေရှိမဲ့ထင်တဲ့နေရာတွေကိုမှန်းပြီးတော့မှမန်တုံမြို့ရဲ့နမ်ဆန်မြို့ရဲ့မှာတမရဲ့စကခရဲ့သူတို့အခြေချထားတဲ့နေရာနေ120မမနဲ့တောက်လျှောက်ပစ်နေပါတယ်။ဒီအခုနေ့3ရက်ရှိသွားပါပြီ။ပြီးတော့အခုဆိုရင်တော့လေကြောင်းတွေလည်းပစ်နေပါတယ်။
ဒီလိုတိုက်ပွဲပြင်းထန်နေတာကြောင့်နမ်ဆန်မြို့ကန်တွေစိုးရိမ်နေကြရတယ်လို့ဒေသခံဒေါခင်မြင့်စွေကပြောပါတယ
်။ဒီ TNL ဘက်ကဒီနေ့ကသူ့ရဲ့ပွဲပေါ့လေ။ဒါပေမဲ့အခုလေးတင်လေရင်နစည်းနဲ့အဲ့လိုမျိုးတမတော်ဘက်ကပြစ်ကူတဲ့ဟာကိုဒီမှာကိုယ်တိုင်တော့လမ်းမြင်လိုက်တယ်အခုလေးတင်ပဲ။ဒီမှာတော့အဲ့လိုအတန်နေကြတော့ဘဲမှမတော်ဘူးဖြစ်နေတာလေ။စိတ်မချမ်းမသာနဲ့အကုန်လုံးကြောက်ကြတာပဲလေ။ TNL ဘက်ကဒီလိုမျိုးပွဲတွေလုပ်တော့သူလုပ်နေတဲ့အချိန်တော့တင်းမှဒီလိုတမတော်ဘက်ကဒီလိုမျိုးအနှောက်ယှက်လာပြီးတော့ဒီပွဲပြီးရင်စစ်ပွဲဒီထက်ပိုပြင်းထန်မှာပဲအဲ့လိုမျိုးစိုးရိမ်နေတာ။အော်ဒီလူလူထူကတော့အကုန်လုံးငြင်းချမ်းချင်တာတိုက်ပွဲတွေရက်စီချင်တာပေါ့
။ပြီးခဲ့တဲ့သတင်းဘက်ကဆားလို့ KIA ကချင်တပ်တွေ TNL တပ်တွေနဲ့အစိုးရတပ်တွေကြားတိုက်ပွဲတွေဇက်တိုက်ပြန်ဖြစ်လာနေတာပါ။အစိုးရညီညွတ်ရေးကော်မရှင်နဲ့မြောက်ပိုင်းမဟာမိတ်တပ်တွေကြားတွေ့ဆုံနိုင်ဖို့အခြေအနေအလှမ်းကွာဝေးနေသေးတယ်လို့ဘုံမူကြီးတာဖုံးကျော်ကပြောပါတယ်။
အခုကျွန်တော်တို့ကချင်ဖက်ရောကျွန်တော်တို့ဖက်ကရောအခုတောက်လျှောက်ထိုးစစ်တီနဲ့ဆင်တယ်အဲကျွန်တော်တို့တက်ဆိုရင်လည်းကျွန်တော်တက်ရှိတဲ့နေရာရောမရှိတဲ့နေရာဦးတည်ပြီးတော့မှလက်နက်ကြီးတွေပြစ်နေတယ်ဆိုတော့ဒါကမြန်မာတပ်မတော်ကသူကတကယ်ကိုငြိမ်းချမ်းချင်တဲ့သဘောထားအမှန်မရှိဘူးလို့ပဲကျွန်တော်ဒီလိုပဲသုံးတတ်ပါပဲဒီမြောက်ပိုင်းမှာမိဖက်ကတော့လေးဖက်ပေါင်တွေ့နိုင်တယ်လို့ကျွန်တော်တို့ပြောထားတယ်ဒါပေမဲ့မြန်မာအစိုးရဖက်ကတော့အခုတည်းကဘာမှတုံ့ပြန်မှုမရှိသေးပါဘူ
းမြောက်ပိုင်းမဟာမိတ်တွေမှာပါတဲ့ကချင်ကိုကန့်တအောင်းပလောင်နဲ့ရခိုင်တိုင်းရင်းသားတပ်တွေတပွဲချင်းနဲ့တွေ့ဆုံဆွေးနွေးလို့ကြောင်း2016နှစ်ကုန်ပိုင်းမှာအစိုးရညီညွတ်ရေးကော်မရှင်ကကမ်းလှမ်းခဲ့ပါတယ်။မြောက်ပိုင်းမဟာမိတ်ဘက်ကတော့ UWSA ဝါပြည်သွေးစည်းညီညွတ်ရေးတပ်ကိုတက်သေးထားပြီးသူတို့၄ဘွဲ့နဲ့အစိုးရကိုယ်စားလှယ်တွေကြားတွေ့ဆုံလို့တယ်လို့သဘောထားထုတ်ပြန်ထားပါတယ်။တပ်မတော်ကာကွယ်ရေးဦးစီးချုပ်ရုံးရဲ့ဇန်နဝါရီလ12ရက်နေ့သတင်းထုတ်ပြန်ချက်ထဲမှာတော့နမ်ဆန်မြို့အနီးလုံညုံရင်းလုပ်နေတဲ့တပ်မတော်စစ်ကြောင်းကိုဗိုလ်ထုနေ့မွန်းလွဲပိုင်းမှာ TNL တပ်တွေကမြတ်တောင်ရိုးဖျားကုန်းနဲ့အနီးတစ်ဝိုက်ကနေလက်နက်ကြီးလက်နက်ငယ်တွေနဲ့ပစ်ခတ်ခဲ့တာကြောင့်လ လက်နက်ကြီးဘုံသီးပေါက်ကွဲပြီးဒေသခံအမျိုးသား2ဦးသေဆုံးကအမျိုးသား5ဦးအမျိုးသမီး3ဦးထိခိုက်ဒဏ်ရာရသွားတယ်လို့သတင်းထုတ်ပြန်ခဲ့ပါတယ်ခင်ဗျာ
။ကိုညံဝင်းအောင်ပါရှင်။ဒီသတင်းနဲ့တဆက်တဲ့ရှမ်းပြည်မြောက်ပိုင်းကကုံတယ်ရီရဲ့သတင်းကိုပြောပြမှာပါ။မူဆဲခိုင်တိန်နီမြို့နယ်မှာရေဘူးဂိတ်အမြဲတမ်းစခန်းဖွင့်မဲ့အစီအစဉ်ကိုသူတို့ကန့်ကွက်တဲ့အကြောင်းဒေသခံကုံတယ်တွေကနိုင်ငံတော်အတိုင်ပင်ခံယုံထီတင်ပြထားပါတယ်။ကုံတယ်တွေဘာကြောင့်ကန့်ကွက်ကြတယ်လဲဆိုတာကိုတော့ဆက်သွယ်စုံစမ်းထားတဲ့ VOA မြန်မာပိုင်းသတင်းတောက်နိုင်ကွန်းအင်ကပြောပြမှာပါရှင်
။ဟုတ်ကဲ့ပါ။ရေဘူးအမြဲတမ်းစစ်စေးရေးခိတ်ကိုပြန်လည်ဖွင့်လင်းဖို့မသင့်ကြောင်းကုံတယ်ကြီးတွေအနေနဲ့ဒီကနေ့မှနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ယုံကိုကန့်ကွက်စာတင်ထားတယ်လို့ခွာညူတစ်သီးပွဲရုံပိုင်ရှင်စိုင်းခင်မောင်ကအခုလိုပြောပါရတယ်
။အဲ့ဒါကတော့ကုံတယ်မှုအတားအဆီးတစ်ခုပေါ့နော်ဒီကိတ်ကြီးကိုပြီးခဲ့တဲ့အစိုးရကလွတ်တော်ရဲ့သဘောတူချက်ယူပြီးတော့ပိတ်ထားတာဒါဘီဒူလူတို့ရဲ့လိုအပ်ချက်တွေအရသူကပိတ်ထားလိုက်ဒါမှမဟုတ်အခုပြီးခဲ့တဲ့ရက်ပိုင်းကပဲဒီမှာဒီကိတ်ခွင့်ရမယ့်အကြောင်းကိုတောက်ခွန်ဦးစီးဌာနကိုတာဝန်ရှိတဲ့လူတွေကလာပြီးအကြည့်ပေးရှင်းလင်းမဲ့ပုံစံလုပ်သွားတာလေဒီကိတ်ကြီးလိုက်အဲ့ဒီလမ်းကြောင်းပိတ်ဆို့မှုကပိုဆိုးသွားမယ်နံပါတ်2ကတော့ကုံတယ်မှုမှာအပူလာမှာလေနော်ကိတ်မှာထိုင်ပြီးဆိုတာကြရဲတော့ဒေဝင်ကောက်ခံတဲ့ငွေကြေးတွေရောတရားမဝင်ကောက်ခံတဲ့ငွေကြေးတွေရောဒါရှိလာမှာပဲလေ
ရေဘူးခွေးကနေတရားဥပဒေအရကုံစီဝင်ထွက်မှုတွေကိုစစ်ဆေးထိန်းချောင်းတဲ့အပိုင်းကနေစတင်လှုပ်ဆောင်သွားမယ်လို့တိန်းဒီရေဘူးခွေးစခန်းတာဝန်ကြားအကောက်ခွန်ဦးစီးဌာနဒုတိယညွှန်ကြားရေးမှူးဦးသက်ထွန်းအောင်ကအခုလိုပြောပါတယ်
ကျွန်တော်တို့တရားမဝင်ကုန်စည်စီးဆင်းမှုတွေကိုထိန်းချုပ်ဖို့အတွက်ကိုကျွန်တော်တို့ကအဆင့်နဲ့အဆင့်နဲ့ရှိပါတယ်ခင်ဗျာကျွန်တော်တို့အခုအဆင့်ကတော့လက်တလုံးလုပ်တဲ့အဆင့်ပါတကယ်ရေးရှိမှာတော့ကျွန်တော်အဲ့ဒါဆိုင်လို့ခေါ်တဲ့ single stock inspection ကိုဟိုဘက်နိုင်ငံနဲ့ဒီဘက်နိုင်ငံကျွန်တော်တို့အတူထိုင်ပြီးတော့ဟိုဘက်ကဝင်တဲ့ကုန်စည်စီးနေဒီဘက်ကုန်စည်စီးနေလုပ်တဲ့ခါကျတော့ CMA ပဲမရှိနိုင်တော့ပါဘူးအဲ့ဒီအဲ့ဒါဆိုင်မလုပ်နိုင်သေးခင်ပရမတ်တစ်ချက်ပါဗျာနောက်ပိုင်းကျရင်ကျွန်တော်တို့က containerization ပေါ့ container နဲ့ပိတ်ပြီးတော့ဥမာချက်ပေါ်နေမှာတော့ container မှာအကောက်ခွန်စီးပြစ်မပြစ်ပဲဆစ်ပြီးတော့သွားတဲ့လုပ်ငန်းရှင်တွေတအားတကယ်တမ်းကြာကနေရှင်မှာဒီတိုင်းပဲသွားမှာပါခင်ဗျအဲ့ဒီဟာတွေကိုသွားဖို့တော့လေကျွန်တော်တို့ကထိုင်းနေတိုးနေလာရောဆယ်ညီတိုင်းမှုတွေလည်းလုပ်နေပါပြီဒါမျိုးမလုပ်နိုင်သေးခင်မှာကျွန်တော်တို့ကလက်တလုံးအောက်ချင်းတော့ဖြတ်ပွင့်နေမှာပြန်ပြီးတော့တရားဝင်ကုန်စည်ကိုတွက်မှုတွေကိုစစ်ဆေးထိန်းရောက်တဲ့အပိုင်းဆက်လုပ်မှာပါခင်ဗ
ျလာရှုတင်နေကြရေဘူးကိတ်စစ်ဆေးရေးစခန်းတရားမဝင်ကုန်စည်တွေကိုအဓိကစစ်ဆေးဖို့အတွက်မြန်မာနိုင်ငံရဲတပ်ဖွဲ့လူကုန်ကူးမှုတရှိရေးဖွဲ့၊မူရေးဆေးဝါးတပ်ဖွဲ့ပါဝင်ဌာနဆိုင်ရာဆက်သွယ်ချထားသွားမယ်လို့ဒုတိယညွှန်ကြားရေးမှူးဦးသက်ထွန်းအောင်ကပြောပါရယ်။အခုလိုရေဘူးဂိတ်စစ်စေးရေးဂိတ်တခုထပ်မံဖွင့်လှစ်လာတဲ့ပုံမှာမူဆယ်မြို့ကားစီယာသူဖြစ်တဲ့စိုင်းထွန်းအောင်ကအခုလိုပြောပါရယ်။
ကျောင်းဝင်ကန်တက်ကောင်တာပြီးထိန်းချုပ်တဲ့ဆိုချင်းထက်မောင်ထိုးပို့သွားလို့တက်ဆက်ပေးရမယ်ဂိတ်တကိတ်ထပ်ပို့လာလို့ပဲယူဆပါရယ်။ကုန်ကျစရိတ်ထွက်လာမှာပဲလေ။ဆောင်ရွက်ဆောင်ရမ်းရဲ့အချိန်လေးကြံ့ကြမယ်။နောက်ဒီငွေကြေးတွေပို့ကုန်ကျစရိတ်တွေထွက်လာမယ်။နောက်ဆုံးကျအောင်အရင်စင်စင်ကဆောင်ရွက်လူကြီးတွေအစီအစဉ်ညှိနှိုင်းလာပါတော့။
ကုံစီတွေကိုမူဆယ်မြို့ထက်တရငမိုင်ကုံတွေရေးဆုံမှာပရမဆုံးစီစစ်ခံရတယ်လို့မန္တလေးမြို့ဝင်16မိုင်မှာထပ်မံစီစစ်ခံရပါတယ်။အခုလိုရေဘူးဂိတ်တက်ကနေထပ်မံစစ်ဆေးခံရပြန်ရင်ကုံစီစီစစ်မှုတွေနှောက်နှေးကြံ့ကြာသွားမယ်လို့လည်းကုံတွေတွေကရှုမြင်နေကြပါတယ်။စစ်ဆေးရေးဂိတ်တခုဖွင့်မယ်ဆိုရင်တာဝန်ယူမှုတာဝန်ခံမှုရှိဖို့လိုအပ်တယ်လို့ရှီပီတန်ကုံစီပို့ဆောင်ရေးလက်ထောက်မန်နေဂျာအောင်စိုးမိုးကပြောပါတယ်။
ကိတ်ကိတ်ဖွင့်ရင်ပတ်စံကောက်ရင်ဟုတ်ပြီပတ်စံကောက်တဲ့ပုံမှာမူတည်ပြီးတော့မှဒီလမ်းကျောသွားတာကြီးမှာလမ်းတွေပြေအောင်လမ်းတွေသွားတာကြီးကောင်းမအောင်ဟိုချက်ပြစ်မဖြစ်အောင်အဲ့ဒါမျိုးကြီးကုစီဆောင်ရွက်ပေးနေဆိုရင်တော့ပြည်သူပါလေဗျအဲကျွန်တော်ဒီမှာဝီကြီးကောက်ကပ်ပြီးတော့မှဖိုင်ချောင်းမှုတောင်းဝန်ခံမှုတွေမလုပ်ပြတော့ကုန်စည်ပို့တော်ရေးဒီမှာအဲ့ဒါဒီခုဖွင့်တာတော့ဘာမှအကျိုးမရှိဘူးလို့ပြောပြမှာရေအဲ့ဒီကခုပေါ့ဗျာ
အရင်စစ်ဆိုးရခက်ကလာရှိုးမြို့ဝင်ဝန်တင်တိုင်းရင်းဒီ AD ဂိတ်မှာဌာနပေါင်းစုံစစ်စည်ရေးဂိတ်ဖွင့်လှစ်ထားရမှာရင်ကျောပိတ်ဆို့မှုကြောင့်ဒိန်းနီမြို့ဝင်နန်းဦးဂိတ်ခေါ်ရေဘူးဂိတ်ကိုပြောင်းရွှေ့ခဲ့ပါတယ်အဲ့ဒီဂိတ်မှာလည်းရင်ကျောပိတ်ဆို့မှုတွေထပ်မံဖြစ်ပွားလာလို့ဓမ္မရဦးသိန်းစိန်ဆိုးရလက်ထက်မှာလွှတ်တော်သဘောတူညီချက်အရပိတ်ပင်ထားပြီးမူဆယ်ဝင်တရငမ်းမှဂုံတွေရေးစုံဤစစ်စည်ရေးစခန်းကြီးတစ်ခုသာထရှိရာကနေအခုတစ်ပံရေဘူးဂိတ်ကိုပြန်လည်ဖွင့်လှစ်လာတာလည်းဖြစ်ပါတယ်ခင်ဗျာ
ဒါကတော့ VOA သတင်းတောက်နိုင်ကွင်းအင်ကပြောပြသွားတာပါကျမတို့မကြခင်ထုတ်လွှင့်မဲ့အပတ်စဉ်ကဏ္ဍတွေထဲမှာတော့တက်ကြီးရွယ်ဦးရီမှာဖြစ်တတ်တဲ့ယောဂအကြောင်းကိုပြောပြမဲ့ကျမ်းမာရေးကဏ္ဍကိုထုတ်လွှင့်မှာမို့စောင့်မျှော်နားဆင်ကြပါရှင
် VOA မြန်မာပိုင်းအတန်လွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း7နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ ညပိုင်း 9:00 ကနေ 10:00 အထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည 9:00 အစီအစဉ်ပြီးပြီးချင်းည 10:00 မှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာပါရှင်မြန်မာစံတော်ချိန်မနက်6:00ခွဲရှိပါပြီ VOA မြန်မာပိုင်းရဲ့မနက်ဖက်အစီအစဉ်ကိုမြန်မာစံတော်ချိန်မနက်9:00ထိဆက်လက်ထုတ်လွှင့်မှာပါကျမတို့ VOA မြန်မာပိုင်းရဲ့ Facebook စာမျက်နှာကနေလည်းတိုက်ရိုက်နားဆင်နိုင်ကြပါတယ်အခုဒုတိယပိုင်း9:00 ဝက်မှာတော့အင်္ဂလိပ်စာသင်ခန်းစာအစီအစဉ်နဲ့အတူအပတ်စဉ်ကဏ္ဍတွေကိုနားဆင်ရမှာပ
ါများသောအားဖြင့်တော့စတင်ကြတဲ့သူတွေက500ခန့်လုံးလောက်ကတက်ကြီးရုပ်တွေစစ်တာများတယ်အဲ့တော့အဲ့ဒီတည်းကတက်တည်မှုကြိုးစားတဲ
့ဒါကတော့တက်ကြီးရွယ်တွေမှာဖြစ်တဲ့ကိုကိုကိုတက်တည်တဲ့ယောဂအကြောင်းဆွေးနွေးတင်ပြထားတဲ့ကျန်းမာရေးကဏ္ဍကိုထုတ်လွှင့်တဲ့အခါမှာအပြည့်အစုံနားဆင်ရဖို့ရှိပါတယ်။ဒါအပြင်တိုင်းရင်းသတင်းလွှာအစီအစဉ်ကိုလည်းထုတ်လွှင့်မှာပါ။အခုတော့ဒေါ်လာလာတန်စီစဉ်တင်ဆက်နေတဲ့နက်နက်ခင်းအင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကိုနားဆင်ကြရမှာပါရှင်။
တင်ပြမယ် idiom အသုံးကတော့
show your true colors
ဖြစ်ပါတယ်စာလုံးပေါင်းက show show ကပြပါ your yoga သင် true true ကအစ်စ်မှ colors colors ကအယောင်းလို့လုံးကောက်အဓိပ္ပာယ်ရပါတယ်ဒီနေရာမှာ colors ကိုအမေရိကန်စာလုံးပေါင်းရဆိုရင် colors ဆိုပြီးတော့ u ဆိုတဲ့အက္ခရာပါပဲစာလုံးပေါင်းပါလေလို့တို့ရရှင်များကိုဗဟုသုတဖြစ်တင်ပြလိုပါလေစကပိုက်ခွန်ရဲ့တိုက်ရိုက်အသေးပေကတော့သင်ရဲ့အယောင်စစ်အယောင်မှန်တကယ့်အယောင်ကိုပြသပါပါရှင်ဒီသုံးစစ်တယ်လာတာကတော့ရှေးတုန်းကစစ်သည်မော်တွေမှာရန်သူတွေကိုလှည့်စားနိုင်ဖို့အတွက်ကိုယ်နိုင်ငံရဲ့အလံကိုမလွှင့်ချူပဲတခြားနိုင်ငံရဲ့အလံကိုလွှင့်ထူရကနေဆင်းသစ်လာတယ်လို့ဆိုပါတယ်။တကယ်ကြတော့ပင်လယ်ပြင်မှာစစ်တပ်ရမှာပြည်ဝင်လက်ခံထားတဲ့စီရေးဗျူဟာစီးမင်းရကတော့တနက်တစ်ချက်မှမပစ်ဖောက်ခင်ကိုယ်နိုင်ငံရဲ့တကယ်အလံမှန်ကိုရွက်တိုင်မှာလွှင့်ထူရမှာဖြစ်ပါတယ်။ဒါပေမဲ့တချို့စစ်သည်မော်တွေကတော့အဝေးတုန်းကတော့တခြားနိုင်ငံတွေရဲ့အလံကိုရန်သူကိုလှည့်စားနိုင်အောင်လွှင့်ထူထားပြီးအနီးပြမှတ်ကွင်းရောက်တော့မှကိုယ်နိုင်ငံရဲ့အလံကိုပြောင်းပြီးလွှင့်ထူတာမျိုးလုပ်လို့ရှိတဲ့အလေချင်းကနေဒီ idiom အသုံးဆင်းသစ်လာတယ်လို့သိရပါတယ်။ဒီနေရာမှာအယောင်းလို့ဒီပေရတဲ့ colors ကိုလူတဦးရဲ့စိတ်နှေးစိတ်ထားအပြူအမူရည်ရွယ်ချက်စသဖြင့်တို့ကိုတင်စားညှိညွှန်းထားတာဖြစ်ပါတယ်။ဒီသုံးရဲ့ idiom အဓိပ္ပာယ်ကတော့အရေးချုံထားရကနေဟန်ဆောင်ထားရကနေတကယ်သရုပ်မှပေါ်လာတာကိုဆလိုတာဖြစ်ပါတယ်။ဒီသုံးနဲ့ပတ်သက်လို့ George Crowe ပြတဲ့ဥပမာကိုနားဆင်ကြည့်ကြရအောင်။
Most people are on their best behavior when dating. But soon after their marriage, they begin to show their true colors.
လူအများစုကရေးစားဘဝတွဲနေတုန်းဆိုအကောင်းဆုံးပြုမှုဆက်ဆံနေထိုင်တတ်ကြတယ်။ဒါပေမဲ့အင်းအောင်လဲကြပြီးရောမကြဘူး။တကယ်တရုတ်မှန်တွေစပေါ်လာတော့တာပါပဲလို့ဒီဝေရပါတယ်။ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်။
Most people are on their best behavior when dating, but soon after their marriage, they begin to show their true colors.
ဟန်ဆောင်ထားတဲ့အရေးချုံထားရကနေတကယ်သရုပ်မှန်အကျင့်ဆိုးတွေပေါ်လာတယ်ဆိုရင် idiom အသုံးအရာဘယ်လိုပြောမလဲ?
Show your true colors.
လို့ပြောလို့ရပါတယ်။အဲ့ဒါကတော့ဒီကနေ့မနေ့တင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ်။
ဒေါ်လာလာတန်ရဲ့အင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကို VOA မြန်မာပိုင်းရဲ့ရုပ်သံအစီအစဉ်မှလည်းကြည့်ရှုအားပေးနိုင်ကြပါရဲ့ရှင
်။ဒေါ်လာရှင်များရှင်။တိုင်းဒေသတွေအပါအဝင်မြန်မာနိုင်ငံတဝန်းကလူခွင့်ရေးအခြေအနေနဲ့ပတ်သက်လို့နိုင်ငံတကာအသိုင်းအဝိုင်းအနေနဲ့သတိထားစောင့်ကြည့်ဖို့ကုလသမဂ္ဂလူခွင့်ရေးအထူးကော်စလေရန်ဟီလီကမြန်မာနိုင်ငံခီးစင်မတိုင်ခင်မှာပဲတိုက်တွန်းလိုက်ပါတယ်။မြန်မာနိုင်ငံရဲ့လူခွင့်ရေးအခြေအနေဟာနိုင်ငံတကာကအာရုံစိုက်ဖို့လိုအပ်တဲ့အခြေအနေထိရောက်နေပါပြီလား။ ဘယ်နေရာတွေမှာလူခွင့်ရေးမှတ်တမ်းတွေတိုးတက်အောင်လုပ်ဖို့လိုနေတယ်လဲဆိုတာတွေကိုတော့ VUA ရဲ့စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးမှာဖြစ်ပါတယ်။ပါဝင်ဆွေးနွေးလို့တဲ့သောတာရှင်တွေအနေနဲ့ VUA ရဲ့ဖုန်းနံပါတ် 1-232-382-555 ကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ချလို့ရပါတယ်။တိုက်ရိုက်လေးလိုက်ဆွေးနွေးတဲ့အချိန်မှာ VUA ကတယ်လီဖုန်းနဲ့ခေါ်ယူဆက်သွယ်မှာပါ။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ဓာတ်ရိုက်လေးလိုက်စစ်စင်ကကြိုဆိုပါရရှင်
။ VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့ဓာတ်ရိုက်လေးလိုက်အစီအစဉ်မှာသောရရှင်တွေရဲ့သဘောထားအမြင်တွေကိုပါဝင်ဆွေးနွေးကြပါလို့ထပ်မံဖိတ်ခေါ်ပါရရှင်။အခုဆက်လက်ပြီးတော့ကျမ်းမာရေးကဏ္ဍကိုတင်ပြမှာပါ။ဒီတစ်ပတ်မှာတော့တက်ကြီးရွယ်ဦးရီမှာဖြစ်တဲ့ကိုကိုကိုတက်တည်တဲ့ယောဂအကြောင်းနဲ့ဒါကိုဘလို့ကာကွယ်နိုင်တယ်လဲဆိုတာကိုဆွေးနွေးတင်ပြထားပါတယ်။တက်မတော်ဆေးတက်ကသူစိတ်ကျမ်းမှာပညာဌာနပါမောက္ခဌာနမှုနဲ့အုံနောက်အာယုံကျော်နဲ့စိတ်ပိုင်းဆိုင်ရာယောဂအထုကဒေါက်တာညံဝင်းကျော်ကိုကိုဝင်းမင်းကနေပြီးတော့မေးမြန်းတင်ပြထားပါတယ်ရှင်။
โอเคปมุขดร.ญาวินจอครับเนี่ยเราတို့ဒီတက်ကြီးရွယ်ဦးတွေမှာကိုကိုကိုတက်သေးဖို့ကြိုးစားတာတွေဖြစ်တယ်နေတာကမြန်မာနိုင်ငံမှာဘယ်လိုအနေထားရှိလဲဆရာကြီ
းကိုကိုကိုဆက်သေးဓာရီကတော့ဟိုမြန်မာနိုင်ငံမှာရေတို့မဟုတ်ပါဘူးတကဘာတော့မှာပဲသိတဲ့လောက်တော့ကြားတာပါပဲနိုင်ငံတကာမှာလည်းလို့များသောအားဖြင့်တော့တက်သေးကြတဲ့သူတွေတဲက500ခန့်လုံးလောက်ကတက်ကြီးရွယ်ဦးတွေဖြစ်တာများတယ်အဲ့တော့အဲ့ဒီတဲကသတ်တည်မှုကြိုးစားတဲ့အခြေခံမှတည်သွားတဲ့သူက25000ခန့်လောက်ကတည်သွားကြပြီးတော့500ခန့်လောက်ကတော့ကြိုးစားပြီးမဲ့အထမမြောက်ဘူးမတည်ဘူးဆိုတာမျိုးတွေတွေ့ရတတ်ပါတယ်ခင်ဗျ
ဟုတ်ကဲ့ဆရာအဲ့ဒီတော့ဒီရောဟာဖြစ်နှုန်းကတစုံတရာရှိနေပြီးတော့
ရှိနေရင်ဟုတ်ကဲ့
ဒီသတ်တည်မှုကြိုးစားတဲ့အခြေခံတည်နှုန်းကလည်းတစုံတရာရှိတဲ့အခါကျတော့ဆရာကြီးဒီရောဂါအဓိကဘာကြောင့်ဖြစ်ရလဲ
အဲ့တော့သတ်တည်ရာတွေထဲမှာကြံကြည့်တော့900ခန့်လောက်ကစူးစိုက်ပေါ့လေဟိုသတ်တည်ရင်အောင်မြင်သွားတဲ့အစ္စရာယောဂအကြောင်းသတ်တည်တယ်ဆိုတာကိုသူကတွေ့ရတယ်။ဒါပေမဲ့သုံးပုံနှစ်ပုံတော့ကတော့တခြားစေယောဂဝေဒနာတွေလည်းရှိပါတယ်။သတ်တည်တဲ့နှုန်းကအသက်ကြီးကြီးလာရင်ပို့ပြီးတော့ဒုတက်လာတယ်ဆိုတာတွေ့ရဆိုညာလဲသိကြီးအရန်ကြီးသွားတဲ့ခါကျတော့လေနှုန်းကပြန်ပြီးတော့နည်းသွားတယ်။သတ်တည်တဲ့နှုန်းကပြောရမစရင်မိမကြည့်တဲ့အံဩတဲ့ကောင်ကယောက်ျားတွေမှာပိုများတယ်။ဘာလို့ယောက်ျားတွေမှာပို့ပြီးတော့ကြမ်းကြမ်းတန်းတန်းကြီးရဲ့သတ်တည်တတ်ကြတာရဲ့အကျက်သုံးထွေးတာညားတာရဲ့ဒီကြောင့်သတ်တည်ဖို့ကြိုးစားကြတယ်ဆိုတာသိရတယ်အဓိကတော့စိတ်တတ်ကြလို့သတ်တည်တာပုံများတယ်ဒါပေမဲ့စိတ်တတ်ကြလို့သတ်တည်တာလည်းမကောက်ဘူးကိုလူချင်းတဲ့ပစ္စည်းကိုရဲ့ဇနီးမယားတို့ဘာလို့ဆုံးချုံသွားတာတို့လားအမတ်တရားနေလေးတွေတို့ဘာလို့မှာသတ်တည်တာရှိတယ်လို့စိတ်ကြယောဂအပြောက်စီးတွေပြီးထားတယ်ဆိုလို့လွတ်ထားရင်းနဲ့သတ်တည်ကြတာမျိုးတွေရှိတယ်နောက်ကျန်တာတော့တို့နာတာရှိယောဂါတွေကြောင့်ပေါ့လေခန္ဓာကိုယ်ယောဂါတွေကြောင့်မခံနိုင်တော့မနာကျင်မှုကိုမခံစားနိုင်လို့ဟဲ့လားအထီးကျန်ဖြစ်လို့မဟုတ်ဆိုးဘူးမဟုတ်ဆိုးမှအစတည်းပြန်အထီးကျန်ဖြစ်နေလို့တယောက်တည်းခွဲနေကြလို့အဲဒီလိုလူတွေနဲ့အချက်ကလည်းတောက်ထားတယ်ဆိုရင်တော့အဲ့လိုလူမျိုးတွေကသက်တည်ဖို့အခွင့်အလမ်းပိုများတယ်လို့ပြောရမှာဖြစ်ပါတယ်ခင်ဗျာ
ဟုတ်ကဲ့ဆရာအဲ့တော့အခုလိုဒီသက်တည်ရဖို့ဖြစ်ရခြင်းအကြောင်းရင်းတွေကိုတစုံတရာသိထားတဲ့အတွက်ဆရာကြီ
းဟုတ်ကဲ့
ဒီကိုယ့်ကိုယ်ကိုသက်တည်တာနေကာကွယ်နိုင်ဖို့အတွက်အရေးအကြီးဆုံးသတိပြုရမယ့်အချက်တွေဆိုဘယ်အချက်တွေရှိမလဲဆရာ
ဒီလိုမျိုးသက်တည်ဖို့မဖြစ်အောင်ဆိုရင်ကျွန်တော်ဟိုစိတ်ညစ်တယ်တည်ခြင်းတယ်လို့ညီးတယ်ဆိုတဲ့အတန်ကြားရရင်ကိုပဲဒါတတိထားမယ်သက်တည်ခြင်းတယ်လို့ပြောတဲ့သူတွေတော်တော်များများတကယ်သက်တည်တတ်ကြတယ်အောင်အောင်မြင်မြင်သက်တည်တတ်ကြတယ်တခါသက်တည်ဖို့ကြိုးစားရင်လည်းနောက်ထပ်ပြီးတော့ကြီးကြီးအောင်နဲ့အောင်မြင်အောင်ကြိုးစားတတ်ကြတယ်ဆိုတော့အဲ့လိုမျိုးတည်ခြင်းတယ်လို့ပြောတဲ့သူတွေနဲ့စိတ်ညစ်တယ်စိတ်ချုပ်တယ်စိတ်တတ်ကြတယ်ဆိုတာမျိုးတွေဖြစ်လာပြီးအသက်ကြီးပြီးတော့အပေါ်မဲ့နေတယ်အထီးကျန်နေတယ်ဆိုတဲ့သူမျိုးတွေဆိုရင်ကျွန်တော်တို့တတိထားရမယ်ဒီလိုဆက်ရမယ်နောက်တစ်ခုကသူတို့ရဲ့အဲ့လိုမျိုးပေါ့အမတ်တရားနေလေးတွေအိမ်မက်နေလေးတွေတို့ဘာလို့မှသတိထားမှာဖြစ်သလိုအဲစိတ်ကြယောဂါရှိတယ်ဆိုရင်လည်းကျွန်တော်တို့သတိထားရမယ်ဟလာနာကျင်မှုဝေဒနာခံစားရတဲ့သူတွေမှာလည်းသတိထားကြံလို့ကျွန်တော်တို့သတိထားရမယ်ဟိုယောဂဝေဒနာကိုပျောက်ပင်းအောင်ဆိုပြီးကျွန်တော်တို့ကုထားတယ်ဆိုရင်လည်းစိတ်ကြယောဂါပျောက်စီးပေးထားလို့ဆိုပြီးတော့အဲခုနေတာပဲသက်တာနေတာပဲဆရာဝန်တွေကြည့်လိမ့်မယ်လို့တော့လို့လို့မြောက်ဘူးသာဝန်ရှင်နဲ့မိသားစုကစနစ်ကျကြည့်ပေးဖို့လိုတယ်သူပျောက်ပြီးတော့စိတ်ယုံတက်တာတို့ဘာလို့ကြည့်တယ်ဆိုရင်လည်းအဲ့ဒီသိက္ခာယောဂါတွေကြောင့်ဖေယုံတက်ပြီးတော့ဖေယုံကတင်းပြီးတော့အဲတပတ်နှစ်ပတ်အတွင်းမှာအယံတရိထားရတဲ့အဲ့ဒီခေတ်ကညာနှုံးတော်တော်များသတ်ပြီးတတ်ကြတာ ဖြစ်လို့မဟုတ်အဲ့လိုလူတွေဆိုရင်ပို့ပြီးတော့တင်ထားပါတယ
်ဟုတ်ကဲ့ဆရာရေတခြားဆရာကြီးဒီမဖြစ်ခင်မှာဂျိုတင်သိနိုင်မယ့်လက္ခဏာတွေရှိသေးလားဆရာ
တချို့ကတော့ပြောမစင်တကယ်တတ်တည်တော့မယ်ဆိုပြီးသူတွေကသူဘုရားဘာသာကြီးကိုပဲမှုလိုက်ပေါ့လေကျွန်တော်ဘုရားဘာသာခြံဆွဲတဲ့သူတွေကတော့တော်တော်များများတော့အခန်း905ကဘာလို့ဘာလို့ပြီးတော့ကျွန်တော်တတ်တည်ဖို့နည်းနည်းခွင့်လန်းနေတာပေါ့တို့တော့တခြားဘာသာတွေမှာကျတော့အဲ့လိုမျိုးတွေးကောင်မရှိတဲ့သူတွေဘာသာရေးရင်းမှုနဲ့ပတ်သက်ပြီးဒီလိုမျိုးမရှိတဲ့သူတွေကျတော့တတ်တည်ဖို့ခွင့်လန်းများတယ်မသေးခင်မှာသူတို့ကမာဇရာရှိတာတွေမှာသွားတာတို့သူတို့ဖြစ်နေတာတွေပြောသွားတာတို့ပြီးလို့ရှိရင်ဒေသန်းစာလိုမျိုးရေးသွားကြတာတို့နော်အဘိဘာကြောင့်တက်တည်ရပါလေဘာကြောင့်တက်တည်ခြင်းပါလေဆိုတာသူပြီးတော့လူသားမျိုးတွေလည်းတွေ့ရတဲ့ပါလေနောက်တစ်ခုကသူကတိုက်နှုတ်ဆက်တာတွေပါကြီးတဲ့ပြင်သူတို့ကိုကုပေးတဲ့ဆရာဝန်တွေပါလေနဲ့လည်းတွေ့သွားတတ်ကြတယ်တွေ့သွားပြီးတော့မှဟိုကျွန်တော်တို့တချို့လူတွေဆိုလို့ရှိရင်အဲ့လိုသက်သက်ရရနဲ့ပြင်ဆင်ပြီးတော့ကျတော့ဟိုတကယ်တည်တော့မယ်လို့ဆုံးဖြတ်ထားတဲ့သူတွေကျတော့အဲ့လိုမျိုးပြင်ဆင်ပြီးတော့ကျတော့ကိုတက်တည်တတ်ကြတာမျိုးတွေလည်းရှိတဲ့အတွက်ဒါလေးတွေသတိထားမှာပေါ့ခင်ဗျာ
ဟုတ်ကဲ့ဆရာအခုလိုလက္ခဏာတွေပြလိုက်ပြီဆိုရင်အထူးသဖြင့်ဒီအစောဆုံးသိနိုင်တာကတော့မိသားစုအဖွဲ့အစည်းဖြစ်နိုင်တယ်။နောက်ဆရာဝန်တွေနဲ့ပြနေရင်လည်းဆရာဝန်တွေသိနိုင်တဲ့အတွက
်ဟုတ်ပါတယ်ခင်ဗျာ
။အမြန်ဆုံးပြည့်စုံကုသမှုအတွက်ဆိုရင်ဆရာကြီ
းဟုတ်ကဲ့
ဘယ်အချက်တရားရည်ရှိမလဲ
။အဲ့လိုမျိုးသွားသွားတွေ့နေနာကျင်မှုဝေဒနာခံစားရတဲ့သူတွေဆိုရင်လမနာမကျင်အောင်စီးဝါးတွေစနစ်ကျပေးရမယ်။ဆရာဝန်ကြီးတွေနဲ့လည်းကြပေးတာဖြစ်တယ်လို့အဖော်အနေနဲ့လည်းစကားတွေပါပြီးပြောပြီးတော့အားပေးတာတွေလုပ်ပေးရမယ်။သောသောတွေမုတ်စုဘူရုမုတ်စုမာရုကွဲကွာနေတာတို့တယောက်ထဲနေရတာတို့ဆိုတဲ့လူမျိုးတွေတယောက်ထဲနေတဲ့သူတွေအကျက်ကလည်းတောက်တယ်ဆိုတဲ့သူတွေကြတော့အောင်မြင်မြတ်တည်ဖို့ခွင့်လန်းရတယ်ဆိုတော့ဒီလိုလူမျိုးတွေကတော့စက်ကြီးရောစောင့်ရှောက်တဲ့ခေတ်ကမျိုးတွေမှာဝိုင်းပြီးတော့စောင့်ကြည့်ဓာမျိုးတွေလုပ်ပေးတင်တာပေါ့မိသားစုတွေရှိတဲ့သူတွေကတော့မိသားစုတွေကသူတို့ရဲ့စိတ်ပိုင်းဆိုင်ရာဝေဒနာရုပ်ပိုင်းဆိုင်ရာနာတာကြီးဝေဒနာတွေရှင်အဲ့ဒီရှိရဘူးစနစ်တကျလည်းကုသပေးတာဖြစ်တယ်လို့သူတို့ရဲ့ကူးဝင်ရာဘာသာလိုက်ဘာသာရေးနည်းလေးနဲ့လည်းပြင်ရင်အောင်အဲ့တောင်းကိုကြီးတော့ကြိုက်ရမယ်။တယောက်တည်းမထားဘဲနဲ့စကားပြောဖို့လေးနဲ့နေပြီးတော့ကြာ။ဘယ်မှာစောင့်ကြည့်နေလဲဆိုရင်တော့အဲဒါတက်သေးဘူးအခွင့်အမ်းနဲ့အောင်ကိုပြေးနိုင်မှဖြစ်ပါလိမ့်မယ်
။ဟုတ်ကဲ့ဆရာ။အဲ့ဒီတော့အခုလိုဒီတက်ကြီးရွယ်တွေမှာမိမိကိုယ်ကိုတက်သေးနိုင်လောက်အောင်ဖြစ်တဲ့ယောဂါနဲ့ပတ်သက်ပြီးတော့ကျွန်တော်မေးမိတဲ့တခြားအရေးကြီးတဲ့ချက်တွေရော
။ဒီတက်ကြီးရွယ်တွေမှာသွားသွားတို့တို့လိုပါပဲ။ဟိုစိတ်တက်ကြတယ်စိတ်တက်ကြပြီးတော့သိကျင်တယ်ဆိုတာတွေရပဲပုံများတာများပါတယ်ဒီရွယ်မှာတော့အဲ့ဒါစိတ်တက်ယောဂါကြောင့်အဲ့ဒီလိုချင်းသွားသွားပြောတဲ့အလားနာတာကြီးယောဂါတွေသက်သက်ကြီးပြီဆိုတော့လည်းနှလုံးယောဂါတွေရောစီတူတွေရောသွေးတူတွေရောမျိုးစုံကဖြစ်ကြတာဟုတ်နောက်နာကျင်မှုကြီးကျယ်ခံစားရတာတွေကလည်းရှိပြီးတော့ဤကြံဆန်တဲ့သူတွေမှာတက်ပြီးတတ်တာဆိုတော့အဲကျွန်တော်တို့မိသားစုတွေအနေနဲ့ပြင်ညာနာယူရရနဲ့အဖို့နေနဲ့သူတို့ရင်ဖွင့်ကြကြတယ်ရင်ဖွင့်လို့ရအောင်ပြောကြကြတယ်ပြောလို့ဆိုလို့ရအောင်အတူတူနေပေးမယ်ဝိုင်းဝန်းပြီးတော့ဘာသာရေးလုပ်ကင်တာလေးတွေနဲ့အလားမိသားစုနဲ့ပြောပြောရှင်းရှင်းနေလို့ရအောင်လေးတွေစီစဉ်ပေးမယ်ဆိုရင်တော့အများကြီးအထောက်အကူပြုပါမယ်လို့ပြောချင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာ
တောင်းကြနေနေတဲ့ခင် VOA မြန်မာပိုင်းစီစဉ်ကို Washington DC ကနေတိုက်ရိုက်ထုတ်လွှင့်နေပါတယ်အခုလိုနားဆင်ကြတဲ့အတွက်လည်းကျေးဇူးတင်ပါတယ်ရှင်အခုတော့နေဆက်သတင်းတောက်တွေစူးစီးတင်ပြတဲ့တိုင်းရင်းသတင်းလွှာကိုနားဆင်ရမှာပါ
ပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွှာကကြေဆိုပါရစေ။မြန်မာနိုင်ငံတဝန်းတိုင်းရင်းသားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်းသားတွေရဲ့အသံတွေကိုထင်ဟပ်တင်ဆက်ထားတာဖြစ်ပါတယ
်။မင်္ဂလာပါရှင်။ကျွန်မကအမီပါ BNN ဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်းသတင်းလွှာမှာနားဆင်ရမှာတွေကတော့ကွန်ပျူတာတက်သူចောင်းသားမောက်ကွန်ဆိုင်အောင်ကိုတနက်နေ့ပြစ်တက်ခဲ့တဲ့မြမတက်မတော်သားကိုမြစ်ချနာတရားရုံးကနေထောင်တန်းနဲ့အလုကျန်နဲ့ချမှတ်လိုက်ပါတယ်။တင်းင်းသာရီတိုင်းရေဖြူမျိုးနဲ့တဲချောင်းများမှာဝန်ပြည်သက်ပါတီနဲ့ကရင်အမျိုးသားအစည်းအရုံး KNU တို့ပြစ်ခတ်မှုနှစ်ကြိမ်ထပ်မံဖြစ်ပွားခဲ့တယ်ဆိုတာနဲ့မြမတက်မတော်နဲ့ကချင်လွတ်လပ်ရေးတက်မတော် KNU တို့အကြားကစစ်ရေးတင်းမာမှုတွေအတွင်းဇိုင်းအောင်ဒုက္ခသည်စခန်းကစစ်ပေးဆောင်တွေရဲ့အခက်အခဲအခြေအနေတွေအကြောင်းကိုကြားချရမှာပါရှင်။ကျမကနူပန်ပါတရင်တွေကိုဆိုင်းမင်းနဲ့အတူတင်ဆက်သွားမှာပါကချင်ပြည်နယ်မြစ်ကျင်းနာကွန်ပျူတာတက္ကသိုလ်ကျောင်းသားမောင်ကွန်ဆန်းအောင်ကိုသ
တနက်နက်ပြတ်တက်ခဲ့တဲ့မြမတမတော်ကတတ်သားမောင်မောင်ကိုမြစ်ချနာတရားရုံးကနေဇန်နဝါရီလ၄ရက်နေ့မှာထောင်ဒဏ်နဲ့အလုတ်ကျန်းနှစ်နှစ်ချမှတ်လိုက်ပါတယ်။အခုလိုစီရင်မှုအပေါ်မှာမိသားစုဝင်တွေနဲ့ကချင်တရားရေးဆိုင်ရာအတိုင်းဝန်းတွေကတော့လူသက်မှုရဲ့ပြစ်ဒဏ်ဟာ9နှစ်ထက်မနည်းဖြစ်သင့်ပြီးပြစ်ဒဏ်နဲ့ချမှတ်တဲ့အပေါ်မကြေမနက်ဖြစ်နေတယ်လို့လည်းသိရပါတယ်။ဒီအမှုကိုမြောက်ပိုင်းတိုင်းစစ်ဌာနချုပ်ကလူသေးမှုပုံမှ304ကကြီအရာဆွဲချက်တင်အရေးယူခဲ့တာဖြစ်ပြီးတရားခံကိုလည်းတပ်မတော်ကနေအပြီးပိုင်ထုတ်ပယ်ခဲ့ပါတယ်။အသက်19နှစ်အရွယ်ကွန်ပျူတာတက္ကသိုလ်ကျောင်းသားမောင်ကွန်ဆန်းအောင်ကိုမြောက်ပိုင်းတိုင်းစစ်ဌာနချုပ်မပခလက်အောင်တပ်မတော်ထောက်ပံ့ရေးနဲ့ပို့ဆောင်ရေးတပ်929ကစစ်သားမောင်မောင်နဲ့ဒုတက်ကျက်နန်ဟီခင်တန်းတို့ကနေလက်နက်လူရက်တဲဆိုပြီးပြီးခဲ့တဲ့နှစ်ဇွန်လ20ရက်နေ့ညမှာပြစ်တက်ခဲ့ပါတယ်
။မွန်ပြည်တပ်ပါတီအခြေချလှုပ်ရှားနေတဲ့တနင်္လာရီတိုင်းဒေသကြီးရေဖြူမြို့နယ်တဲချောင်းဖျားမှာကရင်မြို့သားစီယုံ KNU နဲ့မွန်ပြည်တပ်ပါတီတို့စနဝိုင်လ17ရက်နေ့ကလက်နက်ကြီးလက်နက်ငယ်တွေနဲ့ပစ်ခတ်မှုနှစ်ကြိမ်ထပ်မံဖြစ်ပွားခဲ့ကြပါတယ်။ KNU ဘက်ကနေမွန်ပြည်တပ်ပါတီတပ်စခန်းကိုလက်နက်ကြီးတွေနဲ့စတင်ပစ်ခတ်ခဲ့တယ်လို့မွန်ပြည်တပ်ခရိုင်ကော်မတီဝင်တဦးကပြောပါတယ်။နေချင်းပြစ်ခတ်တိုက်ခိုက်မှုအတွင်းမွန်ပြည်တပ်ပါတီဘက်ကသက်သား3ဦးတန်ရာရရှိခဲ့တယ်လို့ခရိုင်ကော်မတီဝင်တဦးကပြောပါတယ်။ထဝယ်ခရိုင်ရေဖြူမြို့နယ်အတွင်းဒေသတချို့ဟာမွန်ပြည်တပ်ပါတီနဲ့ KNU ကြားနယ်မြေပိုင်ဆိုင်မှုနဲ့ပတ်သက်ပြီးအငင်းပွားဖွယ်ရာဖြစ်နေတာပါ။မွန်ပြည်တပ်ပါတီနဲ့ KNU တို့ဟာ1988ခုနှစ်ကနယ်မြေငင်းပွားမှုပြဿနာကြောင့်စစ်ရေးပဋိပက္ခပြင်းထန်စွာဖြစ်ပွားခဲ့ပြီးစစ်ဆင်ညစ်နိုင်မှုအရစစ်ရေးပြဿနာပြေလည်သွားခဲ့တာ28နှစ်နေပါရှိခဲ့ရာကနေ2016ခုနှစ်စက်တင်ဘာလ10ရက်နေ့ကစပြီးနယ်မြေငင်းပွားမှုနဲ့တိုက်ပွဲတွေပြန်လည်ဖြစ်ပွားလာခဲ့ပါတယ်
။ရခိုင်အမျိုးသားပါတီ ANP က ALD ပါတီဝင်ဟောင်းတွေပါတီအသစ်တစ်ခုထူထောင်ပြီးလာမယ့်ဖေဖော်ဝါရီလအတွင်းမှာရွေးကောက်ပွဲကော်မရှင်ထံမှတ်ပုံတင်သွင်းဖို့စီစဉ်နေပါတယ်။ရခိုင်ပြည်နယ်တောင်ကုန်းမြို့မှာအခုလ9ရက်နေ့ကနေ10ရက်နေ့အထိ2ရက်ကြာပြုလုပ်ခဲ့တဲ့ ALD ပါတီဝင်ဟောင်းတွေတွေ့ဆုံတဲ့အစည်းအဝေးမှာအခုလိုဆုံးဖြတ်ခဲ့ကြတာဖြစ်တယ်လို့ဥဆောင်ကော်မတီတူဖြစ်သူဦးမျိုးကျော်ကပြောပါတယ်ရခိုင်ဒီမိုကရေစီအဖွဲ့ချုပ် ALD နဲ့ရခိုင်တိုင်းရင်းသားများတိုးတက်ရေးပါတီ RNDP ကိုရခိုင်ပြည်သူတွေတောင်းဆိုမှုနဲ့2015ရွေးကောက်ပွဲမတိုင်မီပူးပေါင်းပြီးရခိုင်အမျိုးသားပါတီ ANP အဖြစ်ဖွဲ့စည်းခဲ့တာဖြစ်ပါတယ်ပါတီနှစ်ခုကိုပေါင်းစည်းပြီးနောက်ပါတီခေါင်းဆောင်ပိုင်းမှာသဘောထားမတူညီမှုတွေနဲ့ပါတီရင်းပြဿနာတွေကြောင့် ALD ပါတီဘက်ကခေါင်းဆောင်အများစု ANP ကထုတ်ပယ်ခံခဲ့ရပြီးနောက်မှာအခုလိုပါတီတစ်တစ်ခုထူထောင်ဖို့ဖြစ်ပေါ်လာတာဖြစ်ပါတယ်
ရှမ်းပြည်တောင်ပိုင်းလင်းခေခန့်ကျင်းတောင်မြို့မှာပြက်စီးနေတဲ့တဘာဝပတ်ဝန်းကျင်နဲ့ပြုံးတီးနေတဲ့တစ်တောတွေကိုကာကွယ်ထိန်းသိမ်းဖို့အတွက်ရည်ရွယ်ပြီးဒေသတွင်းရှမ်းလူငယ်နေရာကျော်တို့တွေ့ဆုံဆွေးနွေးမှုပြုလုပ်ခဲ့ပါတယ်။စန္ဒမလာရှိရနေ့ကကျင်းတောင်မြို့ရက်ွက်တစ်ကူမုံရွာကျောင်းမှာတွေ့ဆုံဆွေးနွေးခဲ့ရမှာတစ်ပင်တွေစိုက်ပျိုးတွားဖို့လူငယ်တွေကိုအသိပညာပေးတွားဖို့စတာတွေလှုပ်ဆောင်တွားမယ်လို့လူငယ်ခေါင်းဆောင်ဆိုင်စင်လန်းကပြောပါတယ်။ကျင်းတောင်မြို့ဟာမြန်မာနိုင်ငံအတွင်းမြင့်ဆုံးရစ်တခုနဲ့အကြီးမားဆုံးရာလက်စစ်ထုတ်လုပ်တဲ့ဒေတာဖြစ်တဲ့အပြင်ရှမ်းပြည်နယ်ထဲမှာတောတောင်ထူထပ်ဆုံးကျွန်းတစ်အပေါ်များဆုံးဒေတာဖြစ်ပြီးစစ်ဆိုးရလက်ထက်က True Trading အပါအဝင်ကုမ္ပဏီကြီးတွေ B2 စစ်ပိုင်ဆိုင်တဲ့ကုမ္ပဏီတွေကျွန်းတစ်နဲ့တစ်မာတွေခုတ်ယူရောင်းချမှုကြောင့်တစ်တော်ပြုံးတီးမှုတွေဖြစ်ပေါ်ခဲ့တယ်လို့ကျင်းတောင်မြို့တဘာဝပတ်ဝန်းကျင်မျက်နှာသူများကပြောပါတယ်
ချင်းပြည်နယ်လွတ်တော်ကိုယ်စားလှယ်ဦးဟွန်းခန်ဟာရင်မတော်တဆဖြစ်မှုကြောင့်ဇန်နဝါရီလ6ရက်နေ့နံနက်ပိုင်းမှာမင်းတပ်မြို့ပြည်သူစေယုံမှာကွယ်လွန်သွားခဲ့ပါတယ်။အသက်38နှစ်အရွယ်ဦးဟွန်းခန်ဟာဇန်နဝါရီလ5ရက်နေ့ညနေပိုင်းမတူပြည်မြို့မှာသူစီးနှင်းလာတဲ့မော်တော်ဆိုင်ကယ်အတိုက်ခံရမှုကြောင့်ဦးခေါင်းမှာပြင်းထန်စွာဒဏ်ရာရရှိခဲ့ပြီးညတွင်ချင်းမန္တလေးပြည်သူစေယုံကြီးကိုပို့ဆောင်ဖို့ထွက်ခွာလာစဉ်မင်းတပ်မြို့ပြည်သူစေယုံအရောက်မှာကွယ်လွန်သွားခဲ့တာဖြစ်ပါတယ်။ဦးဟွန်းခန်ဟာ2015ရွေးကောက်ပွဲမှာအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီကိုစားပြုအနေနဲ့မတူပြည်မြို့ပြည်နယ်လွတ်တော်မဲဆန္ဒနေမြေအမှတ်1ကနေဝင်ရောက်ရှင်ပြန်အနိုင်ရရှိခဲ့တာဖြစ်ပါတယ်။
အခုဆက်ပြီးသတင်းလွှာတွေကိုတင်ဆက်ပေးသွားမှာပါ။ကချင်ပြည်နယ်အတွင်းမြမတက်မတော်နဲ့ကချင်လူလက်ရေးတက်မတော် KAY တို့ကြားကစစ်ရေးတင်းမာမှုအတွင်းဒုက္ခသည်စခန်းဤပြစ်ခတ်လာတဲ့လက်နက်ကြီးတွေကြောင့်ဒုက္ခသည်တွေထပ်ဆင့်ထွက်ပြေးနေကြရပြန်ပါတယ်။တရုတ်နယ်စပ်ဝိုင်းမော်မြို့နယ်ဇိုင်းအောင်စစ်ပြေးဒုက္ခသည်တွေအခြေအနေအခက်အခဲတွေကိုဆမ်ကနေစူးစီးထားပြီးတော့နူးပန်ကနေတင်ဆက်ပေးသွားမှာဖြစ်ပါတယ်။
ဝိုင်းမော်မြို့နယ်အတွင်းမြမတမရော်နဲ့ကချင်လူလတ်ရဲတမရော်ခင်အေရီတိုက်ပွဲဖြစ်ပွားခဲ့ခြင်းဇန်းအောင်မွန်ကာစုစစ်ပြေဒုက္ခသည်ဖက်မှာစစ်တပ်ကနေလက်နက်ကြီးနဲ့ပစ်ခတ်လာလို့ဒုက္ခသည်တွေစခန်းကနေထပ်ခါထွက်ပြေးတိမ်းရှောင်နေရတာ၃ချိန်ရှိသွားပြီဖြစ်ပါတယ်စပေးရှောင်တွေအနေနဲ့လက်ရှိအချိန်ဒီမှာတရုတ်မြန်မာနဲ့ဆက်မြန်မာဖက်ချမ်းမှာပဲတိမ်းရှောင်နေရတယ်လို့မကားရန်စစ်ပြေဒုက္ခတဲ့တူကပြောပါတယ
်အခုလိုတွေအချိန်ကမြန်မာကဘယ်လိုလဲစစ်ပြေဒုက္ခတွေလည်းမြန်မာကစကားတဲ့အိမ်မှာဒီစကားတဲ့အခါရတာနဲ့အစိုးရကဒီနဲ့စစ်ကတာရရနေတာမိုင်းချုံနေလို့ကြားရလည်းဆိုတော့ကျွန်တော်တို့ဒီကထင်းစစ်ပြေအဲ့ကမ်းမှာနေနေတာကိုပါလို့တော့တော်တယ်ဘာလို့ကိုပြည်ကအဲ့ပြည်ကမြန်မာပြောင်းနေတာပဲ
ပြီးခဲ့တဲ့ဒီဇင်ဘာလ28ရက်နေ့ကနေဇန်းအောင်မွန်ကာစုစခန်းကိုလက်နက်ကြီး5ကြိမ်ကျခဲ့လို့နေဆက်တပတ်ချောင်းပေးတလျှောက်တစ်တောတွေမှာတိမ်းရှောင်နေရမှာဇန်နဝါရီလ10ရက်နေ့ကတိုက်ပွဲပြင်းထန်စွာထပ်မံဖြစ်ပွားလာတာကြောင့်တရုတ်ဖက်ချမ်းပြေးဝင်လာခြင်းတရုတ်လုံခြုံရေးတပ်များစီတားခဲ့တယ်လို့ဆိုပါတယ်အလွန်အေးခဲပြီးကြမ်းတမ်းလာတဲ့ရာသီဥတုကြောင့်တောတောင်ကြားခိုလုံစရာနေရာမဲ့ဖြစ်နေတဲ့ဒုက္ခသည်တွေ3000ကျော်ရှိပြီးအစားအသောက်အတွက်ခက်ခဲနေသလိုကျန်းမာရေးအတွက်စိုးရင်စရာရှိနေတယ်လို့စစ်ပြေးဒုက္ခသည်ကူညီရေးအဖွဲ့ကဥက္ကုမရှာအောင်ကပြောပါတယ
်အပတ်ကြီးရဲ့ကလေးသူငယ်တွေကပါပါတယ်ဆိုတော့သူတို့ရဲ့ဘီကင်းလုံချုံရေးကအရင်ဒီကြီးအပြင်တချို့ကြတော့တော့ရှော့ဖြစ်ပြရတဲ့အနေအထားမှာရှိတော့ကျန်းမာရေးနဲ့ပတ်သက်ရင်လည်းတော်တော်စိုးရင်ရတဲ့အနေအထားမှာရှိတယ်တချို့ကြတော့ဒီအတွင်းတိုးတော့ပေါ့နော်အဲစိုးရင်ရတဲ့အနေအထားမှာရှိရပေါ့နော
်ဒီလိုဒုက္ခတွေအရေးဖြစ်ရှင်းနိုင်ဖို့အစိုးရတပ်မတော်နဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေအနေနဲ့လက်ရှိဖြစ်ပျက်နေတဲ့ပဋိပက္ခတွေအမြန်ချုပ်ငိမ့်ဖို့ပြစ်ခတ်တိုက်ခိုက်မှုတွေအမြန်ရက်စဲဖို့လိုအပ်ကြောင်းဥက္ကုမရှာအောင်ကပြောပါလေကချင်ပြည်နယ်တွင်မြမတပ်မတော်နဲ့ကချင်လူလတ်ရေးတပ်မတော် KNA တို့ဟာ2012ခုနှစ်ကတည်းကတိုက်ပွဲဖြစ်ပွားနေတာဖြစ်ပြီး NLD အစိုးရတက်လက်ထက်မှာဒီပြဿနာတွေကိုပြည်လဲအောင်ညှိနှိုင်းဖြေရှင်းနိုင်မယ်လို့ကချင်လူထုကယုံကြည်မျှော်လင့်ထားတာဖြစ်ပေမဲ့လက်ရှိစစ်ရေးအခြေအနေဟာပုံမှန်ဆိုးဝါးလာတဲ့အခြေအနေမှာပဲရှိနေတာဖြစ်ပါတယ်
ဆက်ပြီးတော့ရခိုင်ပြည်နယ်မြောက်ပိုင်းမောင်နှုတ်ခရိုင်အတွင်းမှာအကြမ်းဖက်တိုက်ခိုက်မှုတွေဖြစ်ပွားခဲ့ပြီးတဲ့နောက်ပိုင်းမှာတခြားဒေသကနေလာပြီးတာဝန်ထမ်းဆောင်နေတဲ့မူလရမ်းပြကျောင်းဆရာမ200နီးပါးကိုမိမိဒေသအတွင်းပြောင်းရွှေ့တာဝန်ထမ်းဆောင်ဖို့ပညာရေးဌာနကမကြသေးမီကညွှန်ကြားခဲ့ပါတယ်။မောင်နှုတ်ခရိုင်အတွင်းမှာဘလို့စိုးရိမ်မှုတွေရှိနေပြီးပညာရေးအတွက်ဘလို့အခက်အခဲတွေရှိနေတယ်လဲဆိုတာကိုမောင်အေးကနေခုလိုစူးစီးထားပါတယ်။
ရခိုင်ပင်နယ်မောက်တော်မြို့နယ်ကကျောက်ဆရာမတွေကိုပျောက်ရွှေ့တာဝန်ထမ်းဆောင်ခိုက်တာကတော့မတူညီတဲ့အခက်ခဲတွေကြောင့်ဖြစ်တယ်လို့ရခိုင်ပင်နယ်ပညာရေးညွှန်ကြားရေးမှူးဦးအောင်ကျော်ထွန်းကရခိုင်ဘာသာနဲ့အခုလိုပြောပါတယ
်မင်းကလေးတွေဟာမထမ်းဆောင်လို့တဲ့အတွက်ကိုယ့်ရဲ့ကုဒေတာကိုပြောင်းရွှေ့လိုက်တယ်အခက်ခဲအားလုံးကိုတခါတည်းပြောဖို့ပဲရမှာလဲတယောက်တလေထမင်းဟင်းချက်စားဖို့အခက်ခဲတယောက်တလေကြတော့နေဖို့အိမ်အခက်ခဲတယောက်တလေလမ်းပန်းဆက်တွေရေးအခက်ခဲတယောက်တလီတွေကြတော့လုံချုံရေးအခက်ခဲရေးအခက်ခဲမျိုးမျိုးရှိကြပါတယ်
အဲ့ဒီညွှန်ကြားချက်အရမောက်တော်မြို့နယ်ကမူလာတန်းပြကျောက်ဆရာမ200နိမ့်ပါကမိမိဒေသတွေမှာပျောက်ရွှေ့တာဝန်ထမ်းဆောင်ရမှာဖြစ်ပြီးလိုက်လဲသောတဲ့နေရာတွေနဲ့လိုအပ်နေတဲ့နေရာတွေမှာအမျိုးသားကျောက်ဆရာ900နိမ့်ပါကိုအစားထိုးသွားမှာဖြစ်တယ်လို့ပြည်နယ်ပညာရေးဌာနတာဝန်ရှိသူတွေကပြောဆိုထားပါတယ်လုံချုံရေးအနေထားအရကလေးတွေကြောက်မတရတဲ့အတွက်မိဖတွေစိုးရိမ်နေကြတယ်လို့မောက်တော်မြို့နယ်မြောက်ပိုင်းမင်းကြီးရွာသားကိုမောက်သိန်းထွန်းကရခိုင်ဘာသာနဲ့အခုလိုပြောပါတယ
်ကျွန်တော်ကမရရေးခေါင်းကတိလကားပါတူလာလား
ကျွန်တော်တို့ရွာမှာရေးခင်းဖြစ်ကြတဲ့က3ရက်လောက်ရွာကကျောင်းဆရာသူဖွေခဲ့တယ်အဲ့ဒီနောက်သီစင်ပါကျောင်းမရက်ဆိုပြီးတော့ပိတ်ထားတာအခုသိပါပဲ
မော်တော်ခရဲအတွင်းမှာနေချိုင်းဆုံးစခန်းတွေတိုက်ခိုက်ခံရပြီးနောက်စာတန်ကျောင်းအလုံးကိုလုံချုံရဲရဲပိတ်ထားခဲ့ပြီးအမျိုးသားတွေနေထိုင်တဲ့တရင်ကျေးရွာမှာတော့ဆရာတွေမရောက်သေးတဲ့အတွက်ရွာကငှားထားတဲ့ကျောင်းဆရာနဲ့ကျောက်ဖွင့်နေပြီဖြစ်တယ်လို့အဲ့ဒီရွာသူတို့ကရခိုင်ဘာသာနဲ့အခုလိုပြောပါတယ်
ဒီတရင်ရွာမှာတော့မရောက်သေးဘူးဒီရွာမှာကစာတင်နေရတယ်ရွာကငှားထားတဲ့ဆရာနဲ့ပေါ့ဒီကနေ့ဆရာမတယောက်ရောက်လာတဲ့ကြောက်တော်က
မြို့နဲ့အလှမ်းဝေးပြီးလုံချုံရေးအရာစိတ်မချရသေးတဲ့နေဆက်အနေကကြေးရွာအတွက်မြတ်မြတ်မှာတော့အခုအရှင်တိပြုတ်ရှိသွားတဲ့ဆရာမတွေနေရာမှာအစားထိုးကြောက်ဆရာတွေမရောက်သေးသလိုဒေသလုံချုံရေးအရာကြေးရွာသားတွေလည်းရွာပြင်ကိုထွက်လို့မရသေးဘူးလို့ဒေသခံတွေကပြောပါတယ်
ခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရမှာပါရှင်
။မြကျနာကွန်ပျူတာတက္ကသိုလ်ကျောင်းသားမောင်ကွန်ဆိုင်အောင်ကိုတနက်နဲ့ပြစ်တက်ခဲ့တဲ့မြမတက်မတော်ကတက်သားမောင်မောင်ကိုမြကျနာတရားရုံးကနေထောင်တန်းနဲ့အလုတ်ကျန်းနှစ်နှစ်ချမှတ်လိုက်ပါတယ်။
တော်ရရှင်တွေအခုနားဆင်ခဲ့ကြတာကတော့ BNI ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တရင်သတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျမကအမီလာ
။တောက်ချန်လေးနည်းနည်းခင်းတိုင်းထုတ်လွှင့်နေတဲ့တရင်သတင်းလွှာအစီအစဉ်ပါရှင်။ဒီကနေ့ည VOA မြန်မာပိုင်းအစီအစဉ်မှာတော့အမျိုးသမီးကဏ္ဍနဲ့သိပ္ပံနဲ့ဤပညာစတဲ့အပတ်စဉ်ကဏ္ဍတွေကိုလည်းထုတ်လွှင့်ဖို့ရှိပါတယ်။
အမေရိကန်ဆိုရရဲ့သဘောထားအမြင်အပေါ်ကိုတင်ပြပါရမရှင
်တော်ရရှိမြတ်ခင်ဗျာလေဘနွန်ပါလီမန်ကဝန်ကြီးချုပ်ဆတ်ဟာရီရီခေါင်းဆောင်နဲ့အမျိုးသားညီညွတ်ရေးအစိုးရကိုယုံကြည်မှုရှိကြောင်းတညီတညွတ်ထဲမဲပေးပြီးတော့အတည်ပြုခဲ့ကြပါတယ်အစိုးရအဖွဲ့အစည်းမှာအဖွဲ့ဝင်30ပါဝင်ပြီးတော့အများစုကနိုင်ငံရေးအဖွဲ့အစည်းတွေကဖြစ်ပါတယ်အစိုးရတကူတမရရွေးချယ်ပွဲအပြီး2လအကြာဒီဇင်ဘာလထဲမှာကြေညာခဲ့တာပါအင်းဂျင်စီးရီးယားနိုင်ငံမှာဖြစ်ပွားနေတဲ့ပြည်ဝင်စစ်ကြောင့်တန်းပြည်ကိုထိခိုက်မှုမရှိစေရအောင်ကာကွယ်တားဆီးရေးဟာသူ့ရဲ့ပထမဦးစားပေးလှုပ်ဆောင်ရမယ့်ကိစ္စဖြစ်တယ်လို့တမရဟာရီရီကကတိပြုခဲ့ပါတယ်။လေဘနွန်နိုင်ငံမှာအစိုးရတစ်ဖွဲ့စည်းတီထောင်ခဲ့တဲ့အပေါ်ကြိုဆိုကြောင်းလေဘနွန်နိုင်ငံဆိုင်ရာအမေရိကန်တမတ်ကြီးအဲလစ်ဘက်ရစ်ချတ်ကထုတ်ပြန်ကြေညာချက်မှာဖော်ပြထားပါတယ်။ဝန်ကြီးချုပ်ဟာရီရီအတွက်ပုံကိုရေးရဝမ်းမြောက်ဝမ်းသာဖြစ်ရကြောင်းကျွန်ုပ်အနေနဲ့ပြောကြားလိုက်တယ်လို့သူ့အနေနဲ့အစိုးရတရက်ကိုဖွဲ့စည်းလိုက်တဲ့ပေါ်ချီချူးဂုံပြူပါတယ်လို့တာမန်ကြီးရစ်ချတ်ကပြောပါတယ်ကျွန်တို့တို့အနေနဲ့ဝင်းကြီးချုပ်နဲ့ကောသူ့ရဲ့အစိုးရအဖွဲ့နဲ့ပါရှေ့ဆက်ပြီးတော့လုတ်ကင်သွားနိုင်ကြလိမ့်မယ်လို့မျှော်လင့်ပါတယ်လေဘနွန်နိုင်ငံသားတွေရင်ဆိုင်ကြော်လွှားရမယ့်အခက်အခဲတွေအများပြားရှိပါတယ်အခုဆိုရင်သူတို့အတွက်အရေးကိစ္စတွေလှုပ်ဆောင်ပေးမယ့်အစိုးရတရက်ပေါ်ပေါက်လာနေပြီဖြစ်ပါတယ်အမေရိကန်ပြည်ထောင်စုအနေနဲ့လေဘနွန်ပြည်သူတွေနဲ့အဖွဲ့အစည်းတွေပေါ်ထားရှိတဲ့တန်တိထံကိုထပ်လောင်းပြီးတော့အတိပေးလိုပါတယ်နောက်ပြီးတော့လုံခြုံမှုရှိရေးတည်ငြိမ်မှုရှိရေးနဲ့အနာဂတ်တာယာဝါပြောရေးအတွက်အားပေးဆောင်ရွက်သွားမှာဖြစ်ပါတယ်။လေဘနွန်နိုင်ငံအနေနဲ့ရှေ့ကြုံတွေ့ရမယ့်အခက်အခဲတွေကိုကြော်ဖြတ်တဲ့ကြိုးပမ်းတဲ့နေရာမှာအထူးကြံရင်ဆိုင်ရမှာမဟုတ်ဘူးလို့လည်းဖော်ပြထားပါတယ်။ဝန်ကြီးချုပ်တမ်ဆလန်ရဲ့ဥဆောင်မှုနဲ့အခက်အခဲတဲ့အချိန်ကာလတွေကိုအလင်းမြန်ကြော်ဖြတ်ရှောက်လှမ်းနိုင်ခဲ့တဲ့အတွက်အမေရိကန်ပြည်ထောင်စုကချီးကျူးဂုဏ်ပြုပါတယ်လို့လည်းတမ်မတ်ကြီးရစ်ချတ်ကပြောပါတယ်။ရှေ့ဆက်ပြီးနှစ်ပေါင်းများစွာအမေရိကန်လေဘနွန်ဆက်ဆံရေးခိုင်မြဲစေအောင်သူ့ရဲ့ရည်ရွယ်ဆုံးဖြတ်ထားချက်ပေါ်လဲတန်ဖိုးထားပါတယ်လို့လည်းပြောပါတယ်။အမေရိကန်ပြည်ထောင်စုဟာလေဘနွန်နိုင်ငံသားတွေနဲ့အရှိအလေပိုင်းဒေသအတွက်လုံခြုံရေးငြိမ်းချမ်းရေးစတာတွေကိုမိတ်ဖက်လေဘနွန်နိုင်ငံနဲ့လက်တွဲပြီးတော့ပူးတွဲလှုပ်ဆောင်ဝင်ရတဲ့အတွက်ဂုဏ်ယူဝမ်းမြောက်မှုဖြစ်ရကြောင်းပါခင်ဗျာ
။အမေရိကန်အစိုးရရဲ့သဘောထားအမြင်အပေါ်ကိုတင်ပြလို့ပြီးပါပြီရှင
်အခုနားဆင်ကြရတာကတော့ American အစိုးရရဲ့သဘောထားအမြင်သာဖြစ်ပြီး VOA ရဲ့အာဘော်မဟုတ်ကြောင်းထပ်မံအသိပေးပါရစေရှင် VOA မြန်မာပိုင်းစီစဉ်ကိုဆက်လက်ထုတ်လင်းနေပါတယ်အခုတော့သတင်းအကျဉ်းချုပ်ကိုတင်ဆက်ဖို့အချိန်ရောက်ပါပြီဒေါက်ခင်မျိုးသက်ကပြောပြမှာပါရှင်
လုံခဲ့တဲ့နှစ်လလောက်ကရခိုင်ပြည်နယ်မြောက်ပိုင်းမှာနေဆက်စခန်းတွေတိုက်ခတ်ခံခဲ့ရတဲ့နောက်ပိုင်းဘင်္ဂလားဒေ့ရှ်ဘက်ကရိုဟင်ဂျာမွတ်စလင်6,000ခွဲလောက်ထွက်ပြေးလာတယ်လို့ခန့်မှန်းနေကြပြီးဒီကိစ္စအတွက်စတင်ဆွေးနွေးဖို့ဘင်္ဂလားဒေ့ရှ်နိုင်ငံကြီးကိုရောက်နေတဲ့မြန်မာကိုယ်စားလှယ်အဖွဲ့ကကြေညာပြီးနေမှာသဘောတူလိုက်ပါတယ်။မြန်မာနိုင်ငံကြီးဝန်ကြီးဌာနပြောခွင့်ရဒေါ်အေးဆိုးကတော့ပထမဆုံးနိုင်ငံသားဟုတ်မဟုတ်စစ်ဆေးတာနဲ့အချက်လက်မှန်မှန်စစ်စစ်တဲ့လုပ်ငန်းစဉ်နဲ့ပတ်သက်ပြီးနှစ်နိုင်ငံကြားဆွေးနွေးဖို့ရှိတယ်လို့ပြောပါတယ်။တကယ်လို့သူတို့ဟာမြန်မာနိုင်ငံဘက်ကလူဖြစ်တာကိုတွေ့ရင်တော့သူတို့ကိုတင့်တော်အချိန်မှာပြန်ပြီးပို့ပေးမယ်လို့လည်းပြောပါတယ်။အရွေးကောက်ခံသမ္မတဒေါ်နယ်ထရမ့်ကိုအပေးယူလုပ်ဖို့အတွက်ကြိုးစားတဲ့အနေနဲ့ရုရှားကအချက်လက်တွေစုဆောင်းခဲ့တယ်ဆိုရယ်ဆေးရစရန်အထောက်အထားကိုထောင်လိုင်းအဖွဲ့ကနေဖန်တီးခဲ့တာမဟုတ်ဘူးလို့အမျိုးသားထောင်လိုင်းအဖွဲ့ညွှန်ကြားမှု James Clapper ကမစ္စတာထရမ့်ကိုပြောပါတယ်။အာဖဂန်နစ္စတန်နိုင်ငံမြောက်ပိုင်းမှာပြီးခဲ့တဲ့နှစ်နိုဝင်ဘာလအစောပိုင်းကလုတ်ခဲ့တဲ့ပူးတွဲစစ်ဆင်ရေးတစ်ခုအတွင်းဝမ်းနည်းပွဲအဖြစ်နဲ့အာဖဂန်အရက်သား33ဦးသေဆုံးပြီး28ဦးတဲ့မနေ့တန်ရရခဲ့တယ်လို့ဒီဖြစ်အပေါ်စုံစမ်းမှုလုပ်တဲ့အသေးစိတ်အချက်လက်တွေကို American စစ်ဘက်ကကြေညာပြင်းနေမှာထုတ်ပြန်ပါတယ်။အရက်သားတွေရဲ့နေအိမ်တွေကနေပြစ်ခတ်တဲ့တာလီဘန်တွေကို American နဲ့ Afghan တပ်တွေပြန်လည်ခုခံတဲ့အနေနဲ့တိုက်ခိုက်ခဲ့တာလို့လည်းပြောပါတယ်။online အယောင်ရှိခွက်ကြီးတစ်ခုဖြစ်တဲ့ Amazon website မှာအိန္ဒိယအလံပုံဖော်ထားတဲ့ခြေတုပ်ခုံတွေကိုရောင်းချနေတဲ့ပုံမှာအိန္ဒိယနိုင်ငံကစိတ်ဆိုးကြောင်းပြသခဲ့တယ်လို့ Amazon ဝန်ထမ်းတွေကိုအိန္ဒိယက visa ရုပ်သိမ်းမယ်လို့ချိန်ချောက်ခဲ့ပြီးတဲ့နောက်မှာအခြေတင်ဖြစ်စရာပစ္စည်းတွေရောင်းချနေတာကို Amazon ကနေဖယ်ရှားလိုက်ပါတယ်
။ဒ တော့ခင်မြတ်ကသတင်းချင်းချုပ်ကိုပြောပြသွားတာပါဒီကနေ့မနေ့အစီအစဉ်ထုတ်လုပ်ရေးမှုကတော့ရှားဖောင်ပါရှင်အင်ဂျင်နီယာကတော့ Kelvin Fowler ဖြစ်ပါတယ်တောက်ကြနေနေခင် VOA မြန်မာပိုင်းအစီအစဉ်ကိုနားဆင်ခဲ့ကြတဲ့ကဘာတလွားကတော်ရရှင်အားလုံးကိုကျေးဇူးအထူးတင်ပါတယ်ရှင်ကျမတို့ညနေခင်းနဲ့ညပိုင်းအစီအစဉ်တွေကိုလည်းဆက်လက်ထုတ်လွှင့်မှာမို့စောင့်မျှော်နားဆင်ကြပါနော်ရှင်လန်းချမ်းမြေ့ကြပါစေကျမအင်ဂျင်နိုင်ပါ
This program has come to you from the Voice of America, Washington.